Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2018ခုနှစ်ဇန်နဝါရီလ30ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းတိုမီတာ3040 48ကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့ကျော်စန်းသားပါ။တိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်ခဲ့တဲ့ Afghan Taliban နဲ့မဆွေးနွေးလိုဘူးလို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတော်အခြေပြမင်းကွန်းတရက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့မွန်လယ်ပိုင်းမှာပြောကြားဖို့ရှိနေပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုအနှင်းထားတဲ့ New Culture လွတ်မြောက်ရေးစုကိုပြန်လည်ရုပ်သိမ်းမယ်လို့ New Culture မျိုးတော်ကောင်စီကပြောကြားလိုက်ပါတယ်။ဒီသတင်းလေးနဲ့အတူအရေးကြီးတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုစုမျက်မှုနဲ့အတူတင်ဆက်မှာဖြစ်ပါရခင်ဗျာ
။အခုမြန်မာပြည်ဆက်ပြီးနားဆင်ရမယ့်သတင်းတော်လေးထဲမှာတော့ Writer သတင်းတော်နှစ်ဦးအဖမ်းခံထားရတဲ့ကိစ္စဟာရခိုင်အကြံပေးအဖွဲ့ကအကြံပြုချက်အပေါ်အကောင့်ထယ်ဖို့ရေးအဖွဲ့ရဲ့လုပ်ပိုင်ခွင့်နဲ့အကျုံးဝင်တဲ့အကြောင်း
It is in the mandate because the mandate is to reinforce the Kofi Annan recommendations to
New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Richard Sun ရဲ့ပြောကြားချက်တွေနဲ့အတူကောက်နှုတ်တင်ပြပေးဖို့ရှိပါတယ်။မြန်မာပြည်တွင်းလူခွင့်ရေးအခြေအနေကိုအစီရင်ခံစာပြုစုမဲ့အထူးကိုယ်စားလှယ်ပမောက်ခရန်ဟီလီယာသူ့ရဲ့လေးလာရေးခီးစဉ်တွေဖြစ်တဲ့ Bangladesh နဲ့ထိုင်းနိုင်ငံတွေကအပြန်ဆိုးမြိုရာမှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါတယ်။ဥက္ကဋ္ဌနီလှုပ်ကြံခံရတဲ့နှစ်ပတ်လည်ရှိလာတဲ့တိုင်အောင်အမှုအခြေအနေတိုးတက်မှုမရှိတဲ့အပေါ်အားမလိုအားမရဖြစ်မှုတွေကိုလည်းသိကြရမှာပါ။အခုရင်းဆုံးတော့အင်ကာနေမနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြောစံတာနဲ့မဆုမြတ်မွန်တို့ကညာပါမရှင်
အဖဂန်နစ္စတန်မှာလူအများပြားသေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေတောက်လျှောက်ပြုလုပ်ခဲ့တဲ့အဖဂန်တာလီဘန်တွေနဲ့မဆွေးနွေးလိုဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဝါရှင်တန်မြို့တော်ကိုအလဲပတ်ရောက်ရှိနေရတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေနဲ့အလုပ်ကိစ္စဆွေးနွေးကြတဲ့နေ့လယ်စာစာပွဲမှာသမ္မတဒေါ်နယ်ထရမ့်ကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာအခုခရီးစဉ်အတွင်းအီရန်ဒုံးကျည်အစိပ်ပိုင်းတွေဆိုတဲ့ပြစ်စီတွေကိုလည်းဆန့်စစ်ကြမယ်လို့ယူဆပါတယ်။ဒီဇင်ဘာလတုန်းကဝါရှင်တန်မြို့တော်စစ်ခန်းတစ်ခုမှာသံမကြီးနီကီဟေလီသတင်းစာရှင်းလင်းပွဲပြုလုပ်ရင်းဖွင့်လှစ်ပြသခဲ့တဲ့တာရိုပြစ်ဒုံးကျည်အစိပ်ပိုင်းတွေကိုကြည့်ရှုကြမှာဖြစ်ပါတယ်။ဒီစစ်ပစ္စည်းတွေဟာယမန်နိုင်ငံဟူသီသဘုံတွေကိုအီရန်ကတရားမဝင်လက်နက်ထောက်ပံ့နေရဆိုတာမငြင်းကွယ်နိုင်တဲ့အထောက်အထားဖြစ်တယ်လို့လည်းနီကီဟေလီကပြောကြားခဲ့ပါတယ်။ယမန်သဘုံတွေကိုလက်နက်မထောက်ပံ့ဖို့နိုင်ငံတကာပြည်ပင်တမ်းမြစ်ထားတာကိုချိုးဖောက်တဲ့အတွက်အီရန်နိုင်ငံဘော်ကုလသမဂ္ဂအရေးယူစီလိုတဲ့သဘောကိုလည်းအမေရိကန်ကပြတ်သားနေပါတယ
်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အဖွဲ့ကြီးရဲ့နံပါတ်2ရာထူးအကြီးဆုံးအန်ဒရူးမက်ဂိတ်ဟာအငြင်းစားယူဖို့သတင်းဖတ်ပိုင်းပဲလိုတော့ချိန်မှာရာထူးကနေနှုတ်ထွက်သွားပါတယ်။မက်ဂိတ်ဟာနိုင်ငံရေးအရဘက်လိုက်သူတစ်ယောက်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကလူသိရှင်ကြားဝေဖန်ခဲ့ပူပါတယ်။အသက်49နှစ်အရွယ်မက်ဂိတ်ဟာ FBI ဒုတိယညွှန်ကြားရေးမှူးရာတို့ကနေမတ်လကျရင်ပင်စင်ခံစားမှုအပြည့်နဲ့အငြင်းစားယူဖို့စီစဉ်ထားတာပါ။ဒါပေမဲ့သူဟာခွင့်ရဆော့ယူပြီးတော့ရုံးပြမတက်တော့ဖို့ဆုံးဖြတ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ခုလိုပါကြောင့်အချိန်ဆော့ပြီးထွက်သွားတယ်ဆိုတာကိုတော့အမိမဖော်လို့တဲ့တာဝန်ရှိသူကပြောကြားခြင်းမရှိပါဘူး။သူအခုလိုထွက်သွားတာနဲ့ပတ်သက်လို့သမ္မတ Trump တစုံတရာလှုပ်ခဲ့ခြင်းမရှိပါဘူးလို့အင်ဂျူတော်ပြောခွင့်ရသူကတော့ဆိုပါတယ်။FBI ရဲ့ဒုတိယညွှန်ကြားရေးမှူးအဖြစ် Andrew McCabe ဟာ2016ခုနှစ် January လမှာတာဝန်ခံအပ်ခံရပါတယ်။2015ခုနှစ်တုန်းက Virginia ပြည်နယ်အထက်လွှတ်တော်အမတ်အဖြစ်ဝင်အရွေးခံခဲ့တဲ့သူ့ရဲ့ဇနီးဖြစ်သူ Jill McCabe ဟာ Hillary Clinton ရဲ့မိတ်ဆွေတယောက်လက်အောက်မှာရှိတဲ့နိုင်ငံရေးကော်မတီတစ်ခုကနေရွေးကောက်ပွဲအလှူငွေလက်ခံခဲ့တဲ့ဆိုတဲ့အကြောင်း2016သမ္မတရွေးကောက်ပွဲမတိုင်ခင်မှာထွက်ပေါ်လာတဲ့အတွက်အငင်းပွားစရာဖြစ်ခဲ့ပါတယ်။အဲ့ဒီအချိန်တုန်းကသမ္မတလောင်းထရမ့်နဲ့ Republican Party တို့ကဒီထွက်ပေါ်လာချက်ကိုထောက်ပြီးတော့ Clinton ကိုပိုင်း email server အသုံးပြုခဲ့တဲ့ကိစ္စအပေါ် FBI ရဲ့စုံစမ်းမှုဟာဗက်လိုက်မှုကင်းရဲ့လားလို့မေးခွန်းထုတ်ခဲ့ကြပါတယ်။ဒီပြဿနာတွေဖြစ်လာတဲ့အတွက် Andrew McCabe ဟာ FBI ရဲ့ကျင်းဝတ်ထိန်းသိမ်းရေးဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးတာပြင်ခဲ့တယ်လို့Virginia ပြည်နယ်နိုင်ငံရေးကိစ္စနဲ့ပတ်သက်တဲ့ FBI ရဲ့စုံစမ်းမှုတွေအလုံးမှာသူမပါဝင်ဖို့အတွက်ဒီ McCabe နဲ့ FBI ရှေ့နေတွေကဆောင်ရွက်ခဲ့တယ်လို့ FBI ကအဲဒီတုန်းကပြောကြားခဲ့ပါတယ်
။ဒီကနေ့29 January အင်္ဂါနေ့မှာ American သမ္မတ Donald Trump ကနိုင်ငံတော်အခြေပြမင်းကွန်းပြောကြားမှာဖြစ်ပါတယ်။ဒီမင်းကွန်းမှာ American ပြည်သူတွေနဲ့ American ပြည်ထောင်စုဟာမှန်ကန်တဲ့လမ်းကြောင်းပေါ်မှာရှိနေကြောင်းပြောကြားလိမ့်မယ်လို့ယူဆရပါတယ်။သမ္မတဒေါ်နယ်ထရမ့်ကတိုင်းပြည်ကိုမင်းကွန်းပြောမဲ့ဒီအချိန်ဟာရေကောက်ပွဲတုန်းကရုရှားဆွတ်ဖက်မှုအပေါ်ရောဘတ်မူလာရဲ့စုံစမ်းစစ်ဆေးရေးကိစ္စအရေးကြီးနေခြင်းသမ္မတအပေါ်လူလူထောက်ခံမှုရောကြနေခြင်းလည်းဖြစ်ပါတယ်။သမ္မတထရမ့်ကတော့မကြခင်ကပြုလုပ်လိုက်တဲ့ upon Shota Chatao Ye, Sibuay in Akonga Muru, Mimang Tubia Ling Melo Sunsa Zura Tony Jawa. The Nen and Eroma in Yuama, the Intelligent Christianer Kamara, Sumeng Gong, a two the chain Luin Muti Gay, Bay Unapa, the Pilamu Yan and Ling Mesu, with some Rakama, Jamin Jogavare. The Luin Mukisam Pile Lube, Dila Sovanua, Sua Yanari, Yasangara, Chapare. That drink a Libova. That the young moon, young sweet like I do, did at my sister, who nang and that chill like la la halle, the Nathan that a soup you love a seer you sour, eh? The chain them have a neza to dance like to you, eh? The child Lunuik is out there, American dollar, the Sanga billion, Lamon, the Sangaran, Kumjana, Susan, that Bowen Elusiavare.
Don't you be led by net and import the book about American Yapjadari Buara Gujadari and Nine. American Jeter Demori of Vietnam Nangango Silu Postseason Eating Ha. American Simia Yashidia Vietnam Nangango Doyao Kevare. American Gagway Winji James Medis Ha. Pigate Badonga. Vietnam Damara Trantai Guambien. Anaya Community Party Dwayne Hujo. Takadi Vietnam Gagway Winjiro Nedri Songevare. Terualu ni ne lula suah jijang tua lagu ne, nengenaga ubri ribu, liza lain nahu apa tu ni le soye huri sini jare lo, American gawai tanaya website ma popya thawari, tadiu penlele ma, tiu ne diji nenem nyempuan ni mugo jinjo pioja bongya bare, American lian dian temo desne malaja in Vietnam nengengu tua yang mawa, American gawai wenji Vietnam gu tua yang kerane, American lian dian temo ganga me season ha. Down to Benerega, Dio Doya, Loya Go, Love Camusura, Piata, Piedello, Dita Rili Ladriga, Don Dani Javare.
Pure American than Menepa Nimavala season ago, Menetown Igani, Conanaichi, Lightomida, Donzani, Kilohats, Go Don Donga, Lightomida Lese, Kilohats, Conleisha Donga, Lightomida Lese, Kilohats, Chowting Adonane.
ทุกที่อันนั้นว่ามาไล่ลำมิดาที่อากูเซฮิโลฮัตติงาคงอารุกันในทุเรียนปีนี้ไปแม้เช่นนั้นก็ในที่เจริญทุเรียนจะกรอไล่ลำมิดาเนสเซเนสังาต้องจะมีตัวการในพายุน่าเสียหายมาเลยพอจะมีรายวิวเอ็ดเรียนมาสักละกี่เนี่ยไปรุ่นยารีนิกก็คันยามุโอเยียยูซังฮุปยักกว่าเด็ดด้วย นูเบนนี่ยังสูงเช่นดาวน์ซันสุจิโกอันนี้ก็เลยนิวคาสเซิลลุ่มยาวเยสุโกเป็นเลยยังคงนอนไม่รู้สิอะไรลูกคนยี่ไต้ปุ่ยวิ่งเอบีสูบยาจากเลยลุ่มยาวเยมิงอันนี้ก็สิมาดูเรนี่เนี่ยนิวคาสเซิลนิวรักกังสิกาดาวน์ซันสุจิโกนั่งเซตเต็มมากงบจุดชิมยังเอร์อัพเชปาร์เลยกูคาดว่านั่งงานนี้จะเป็นมือรีโกสังเกตยอดจับบุปผากว่าเดือดสูบีนั่งงานก็ยังวิบวับมือรีโกเลยยังใช้เนี่ยอะไรวะ นับปัจจุบันไม่รู้กังซีซิวเวอร์มาดีสุดยังในเรื่องนี้กูติมพ์ยังไม่รู้กังซีจีเกนิกฟอร์สคาสว่าเนี่ยมาดโมกรีซีเยสิจูบันมูดะดอนซันสุจิโกชิมินาฟินลิโอมังกังเกบิเมรูนยาเรบอสเลนนิกโกนิมูเนติลูเรติโดคาบอนิวคาสเซิลลูอาสุยินตจีพินเอตเวดีดันเลปัจจุบันลมพินไนบูรุเลสุกับจอจัง Chronicle Life .co.uk มาพบยาทว่าเนี่ยมันเองลูกคุยสัญญากุลธรรมกับทูตธรรมดาวกระยานฮิลิฮาบังกลาเทศเนี่ยท่านเองก็รู้สึกว่าตุลาตลอดตัวยาวแค่ไหนขี้เสียนเนี่ยปัตตลุดเรื่องราวเชิญเลยว่าตังกุริยานเองมาเฟบริลาเดียนิจายพิลุมาพิบาร์เนี่ยเป็นเลสิงคันซาพิจูนัยโมด้วยมีมันเองลูกปีเวงเวงมียาเกเรนาวทูตธรรมดาวกระยานฮิลิฮาเจนยูริลาเสียชีวิตในการนี้เสียเลียนิที บังกลาเทศในงานงูตัวยาวแค่ตัวนั่นเสียเลียนิการนี้ที่ไทยในงานงูตัวยาวลีลาหนีไปเลยมีมันในงานลูกคุยเชนีเรนเนปัตตาลูบังกลาเทศเนี่ยไทยในงานงูตัวยาวลีลาเกเรเชนีไปกูตังกุริยาในงานส้มยูโรกาเกาหลีประเทศจะมาเฟบริเดียนิจายเดือนสัปดาห์เชนีไปจีนบ้านเมลูกุลาดมกาเดินทางไปทับไปเลยไทยในงานมาล้อเสียยาวชินีเรดักดาจันฮิลิฮา มันยังรู้ว่าท่านยังมาในสมาชิกเดียดที่ได้ยินเรื่องคุยเพื่อเรื่องดูข้อเท็จจริงของมันที่วันนี้ด้วยส่งเข้าไปเป็นกลุ่มที่นั่งกันคิดในนั้นว่าก็คือสภาพที่ในมาชิกเรื่องยังจะดูข้อเท็จจริงของตัวอย่างลีลาเข้าไปมิสยาฮิลีฮะยังมาในงานกูที่ลาเรตัวอย่างผู้ซีซิงเข้าไปไหมยังมาสุยากาตุกบีเวงกุ้งไปเป็นเกเรอพี่ตุเนี่ยผู้บังคับยังมือกูเสมอลงในจังจินยาเข้าไปปีเกเรเนี่ยจะไล่ล่ายังมาในงานคิดในปีกุลาดมกาลูกคุยกังสีกูจินตัวเนี่ย
အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်တယ်လို့မြန်မာအစိုးရကပြောပါတယ်။ဒေါက်တာရန်ဟီလီဟာမြန်မာနိုင်ငံလူ့ကွင်ရေးဆိုင်ရာကုလသမဂ္ဂထူးတကိုယ်စားလှယ်တာဝန်ကို2014ခုနှစ်မှာယူခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကိုချောက်ကျင်သွားရောက်ခဲ့ပူပါတယ်။နောက်ဆုံးထုတ်ပြန်ခဲ့တဲ့သူ့ရဲ့မြန်မာနိုင်ငံဆစ်ဆိုင်ရာအစီရင်ခံစာထဲမှာရိုဟင်ဂျာတွေပေါ်စနစ်တကျလူ့ကွင်ရေးချိုးဖော
ဒီနေ့ကျွန်တော်တို့ကြားရတဲ့အတွက်နိုင်ငံတော်မှာမလို့ခြင်းလို့ပြစ်ပယ်ခံရတဲ့မင်းကလေးငယ်ပေါင်း23တန်းရှိနေတယ်လို့အဆိုအရပြောကြားလိုက်ပါတယ်။ မင်းကလေးမလို့ခြင်းလို့ဆိုပြီးတရားမဝင်ကိုဝင်ဖြတ်ချတဲ့ရာဂနှုန်းဟာလည်းအများအပြားရှိနေတယ်လို့နောက်ဆုံးကြောက်ယူခဲ့တဲ့နှစ်စဉ်စီးပွားရေးအစီရင်ခံစာမှာဖော်ပြထားပါတယ်။တာယောက်ကြားတယောက်မမွေးမခြင်းကလေးယူနေကြပြီးတာယောက်ကြားတယောက်မွေးပြီးရင်ကလေးဆက်မယူကြတော့တာများတယ်လို့လဲဆိုပါတယ်။များသောအားဖြင့်ပညာမတတ်ပဲ ငယ်ငယ်ရွယ်ရွယ်နဲ့အင်ထောင်ချတာချင်းခံရတဲ့ကြည်လက်အမျိုးသမီးတွေဟာဒီအတွက်ဖိအားပေးခံရရတယ်လို့လဲအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့ချမ်းသာတဲ့မိသားစုတွေမှာလဲသမီးမင်းကလေးအမွေဆက်ခံခွင့်ရှိပေမဲ့တာယောက်ကြားဝတာပုံမှုဆက်ခံစေခြင်းရတာပါ။ဒီသဘောထားရရကတော့မင်းကလေးနှစ်စစ်တန်းဟာမလို့ခြင်းနဲ့အတွက်ပြစ်ပယ်ခံရပြီးအဟာရချုံနဲ့ပညာမဲ့ဖြစ်နေရတယ်လို့ဆိုပါတယ်
General Donze, VOA, take down your money and the car to the ring. Who just and done a massive amount of your jabby to Arava, who the ring lady, the Mara Tamara, American Tamara, Jome, Petmazo, Nangan, or Chief Jap Mingo, and Janet Sava Mission. Washington Sanoja in Ganya, Yamas and Dodging, Bodu Nimanema, American Tamara, Donald Trump, Petmazo, and Jay, Nangan, or Chief Jap Mingo, and Jama Chibare. We were more in Yazan, the Yensai Niare, Tamara Trump and Nine, Barigo Uzabi, Tetuin, Jojabo, Sidele, Tamara Jojan and Mingon Bob, Neman, Nueva, American Nang and Dariga, your Balloon, your Linja, Sidele, Sarigo, Sharponga, Susie, Timjava Mission.
American Piran Zoo, Tamara Tetian in it, the Maima, Luru Taukam, Nazone, Jung Tuyabi, Pirina Giba, Mura Yaru Male, Wipamun Yazuan, Yensayare, American Tamara Donald Trumha, Tuya Patama Uzo, Nangando Achivia Megungu, Washington Senoje, Inga Nina Kuna Ima, Satin, Piojama Pibi, Kavaduanga, Sanji, Natan Jama Pibare, Tamara Nangando Achivia Megundema, Diga Piojame, Jamia Rugaro, Nagan, Kaima, Longjong, Akambo, Kaisaya, Ripawindelo, Imperial Biogunya, Sarah Huckabee, Sanders, Gagulu, Piovare.
The theme of the address is building a safe, strong, and proud. The Mara
Piojame, Nangano, Chipia, Megoye, Diga, Uza, Beme, Chekvigaro, Longjong, Kaima, B, Kongiwea, Kaune, Mirigangu, Tisau, Tabu, Pippi, Dariga, the Maraya, Patama, the Dandwin, Losound, Jangya, Rube, Pippare.
Tamaraya Megundema, Takalu Kore, Kalebua Yuega, American Bidang Zugo, Tiamu, Yashila Duri, Ye Bawi, Luemu Jija Yeke Sayarin, the town says Shikune Dwin, Pirune Pipa, Yea Muara Sayaru Tega, Tuza Bime season, Jangri Bawin Le Melo, Amyaga Miolin Tajavare, and Juro Biogria Sarah Hagabi Sender Ye, Minit Nila, Nate, the Dinza Shinwe Dwin, the Dina Rigo Bioja Amaro, Tamaraya Nangando, Chiria Megune, but there be a Jangya, Dizegu, Biomadwabime, Tamaragro Tang.
Some of these individual stories are heroic, some are
patriotic, others are unbelievable.
တရုတ်လာမဲ့ဧည့်သည်တော်တွေထဲမှာ2009ခုနှစ်ကအီရတ်မှာရှိတဲ့အမေရိကန်တပ်ဖွဲ့မှာစစ်မှုထမ်းရင်းမိုက်တက်နေမိရာကနေချင်းတစ်ဖက်စလုံးဆုံးရှုံးခဲ့ရပြီးမျက်စိပါကွယ်ခဲ့ရတဲ့စစ်သား ကလာရိုရဲ့မိဘတွေလည်းပါဝင်ပါတယ်။ဒါပြင်ပြီးခဲ့တဲ့နှစ်ကပထမဦးဆုံးအင်္ဂလန်ကိုပိုင်ဆိုင်နိုင်ခဲ့ပြီးသမ္မတထရမ့်ရဲ့အခွန်ဖြတ်တောက်မှုစနစ်ကြောင့်ရလာတဲ့အပေါ်ငွေတွေကိုတမင်းအုပ်ရဲ့ပညာရေးအတွက်ပါစုဆောင်ပေးနိုင်ခဲ့တဲ့ဂီယေဆော်သူကိုရီအဒမ်စ်လည်းတက်ရောက်မှာဖြစ်ပါတယ်။အင်ဖြူရော်ရဲ့ဥပဒေရေးရညွှန်ကြားရေးမှူးမတ်ရှော့ကတော့သမ္မတပြောကြားမဲ့မိ
ရေးနဲ့ပတ်သက်ပြီးအကောင့်ဘက်ကိုပြောင်းလဲလာမယ်ဆိုတာကိုသိပြီးမမျှော်လင့်တဲ့အကြောင်းပြောပါရယ်အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ချင်းဖော်ရမ်တွဲဘက်ညှိနှိုင်းဆောင်ရွက်ရေးမှူးဒေါက်တာရိုဒင်းဂါကအခုလိုပြောပါရယ်
ကဘာအရရတ refugee ကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်များများမပြောလင့်ပါဘူး။နောက်အဓိကမြန်မာ refugee တွေပေါ့နော်။မြန်မာ refugee အများဆုံးကတော့မလေးရှားရောက်နေတယ်။ထိုင်းမြန်မာနယ်စပ်ရဲ့အိန္ဒိယမှာအနေချင်းပေါ့နော်။အဲ့သူတို့တွေအတွက်ကတော့ကျွန်တော်မျှော်လင့်ချက်သိပ်မရှိပါဘူး။ဘာလို့လဲဆိုတော့ဒီ Trump ရဲ့အစိုးရကသူတက်တက်ချင်းပဲ immigrant ပေါ့နော်။ဒီ refugee တွေကို welcome မလုပ်ဘဲနဲ့အရင်တတ်မှတ်ထားတဲ့အရေးအတွက်တောင်မှ short ခဲ့တယ်။နောက်ဒီနှစ်လည်းထပ် short တယ်ဆိုတော့ကျွန်တော်သိပြီးတော့မမျှော်လင့်ပါဘူး။
အမေရိကန်သမ္မတကလွှတ်တော်မှာနှစ်စဉ်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြတာဟာအမေရိကန်ဒီမိုကရေစီရဲ့ထုံးတမ်းအစဉ်အလာတစ်ခုဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်နိုင်ငံတော်အခြေပြမိန့်ခွန်းပြောအပြီးမှာတော့ဒီမိုကရက်ဘက်ကမက်ဆာချူးဆက်ပြည်နယ်အောက်လွှတ်တော်အမှန်ဂျိုးကနဒီကတုတ်ပြန်ပြောဆိုမှာဖြစ်ပါတယ်ရှင်။
ရှာဖောင်ပြောပြခဲ့တာပါရှင်။ရခိုင်ပြည်နယ်တွင်းပြိပခဖြစ်ရှင်ရေကူပြီးအနံဖွဲ့ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ရမှာအကြံပေးဖို့ခန့်အပ်ထားတဲ့နိုင်ငံတကာအကြံပေးဖွဲ့ဝင်တဦးဖြစ်တဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီရစ်ချက်ဆန်ဟာပြီးခဲ့တဲ့သတင်းပတ်ကနှုတ်ထွက်ခဲ့တာမှာအဓိကအကြောင်းတွေအနက်တစ်ခုကတော့ဖန်စီခန်ရိုက်တာသတင်းတော်နှစ်ဦးကိစ္စပါဝင်ပါတယ်။ဒီကိစ္စဟာရခိုင်အရေးအကြံပေးဖွဲ့နဲ့မပတ်သက်ဘူးလို့မြန်မာအစိုးရကပြောပေမဲ့ Mr. Ris ချက်ဆန်ကတော့အဖွဲ့ရဲ့လုတ်ပိုင်ခွင့်အာဏာနဲ့အကျုံးဝင်တယ်လို့ပြောပါတယ်။အကြံပေးအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းကသူ့အဖွဲ့အနေနဲ့ဒီသတင်းတော်နှစ်ဦးကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကိုဘယ်လိုမှ PRP ပြောဆိုမှာမဟုတ်ဘူးလို့မြန်မာအစိုးရသတင်းစာနဲ့တွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။အကြောင်းစုံကိုဒေါ်လှလတန်ကပြောပြပါမယ်ရှင်
။ဒီခိုင်ပြည်နယ်မြောက်ပိုင်းပြည်ပခအရေးကူညီဖြစ်ရှင်းပေးဖို့ကုလသမဂ္ဂကြွေးမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပေးချက်တွေကိုမြန်မာအစိုးရကအကောင့်ထဲပေါ်ရမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကမြန်မာအစိုးရကနေဖွဲ့စည်းခဲ့တဲ့အကြံပေးအဖွဲ့မှာနိုင်ငံတကာအကြံပေးပုဂ္ဂိုလ်၅ဦးတို့ပါဝင်ရမှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအမေရိကန်နိုင်ငံသားနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချက်ဆန်ကအကြံပေးဖွဲ့ကနေနှုတ်ထွက်သွားခဲ့ပါတယ်။အခုလိုသူနှုတ်ထွက်ရခြင်းအကြောင်းတွေအနေနဲ့အဓိကကတော့ထိုင်းနိုင်ငံသားဤဝင်ကြီးဟောင်းစရာကျက်စရီတာထိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်ထဲပေါ်ရေးကော်မတီရဲ့အကြံပေးဖွဲ့အနေနဲ့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုထောက်ခံအားပေးဖို့ပြင်အခြေအနေကိုဖုံးပြဖို့စူးစမ်းတယ်လို့သူရှုမြင်တဲ့အတွက်ကြောင့်ဖြစ်တယ်လို့ပြည်နယ်ဦးချုပ်ရေးမှူးဟောင်းရစ်ချက်စင်ကဇင်းမီဒီယာကိုပြောခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်ပြည်ပခအရေးသတင်းယူရေးနဲ့အရေးယူခံခဲ့ရတဲ့ရိုက်တာသတင်းတောင်နှစ်ဦးတို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိစ္စနဲ့ပတ်သက်လို့မစ္စတာရစ်ချက်ဆန်ကတင်ပြခဲ့ရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအကြံပေးဖွဲ့ရဲ့လုတ်ပိုင်ခွင့်နဲ့ကိစ္စမပတ်သက်ကြောင်းဒေါသနဲ့တုံ့ပြန်ခဲ့တယ်လို့ဆိုပါတယ်။ချိန်ထဲမှာပဲကုလိုရိုက်တာသတင်းတောင်နှစ်ဦးအကြောင်းမစ္စတာရစ်ချက်ဆန်အနေနဲ့ခက်သွေးမြင်းမြန်းချင်းဟာအကြံပေးဖွဲ့ရဲ့ mandate လုတ်ပိုင်ခွင့်မှာမပါဝင်တဲ့အကြောင်းလဲမြမအစိုးရပြောခွင့်ရဦးစော်ထေးကပြီးခဲ့တဲ့သတင်းပတ်ကပဲသတင်းမီဒီယာကိုတုံ့ပြန်ခဲ့ပါတယ်။အလားတူပဲနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ဇန်နဝါရီလ25ရက်နေ့ထုတ်ပြန်ချက်မှာလေဇန်နဝါရီလ22ရက်နေ့ကနေပြည်တော်မှာဆွေးနွေးမှုတွေပြုလုပ်စဉ်အတွင်းအကြံပေးဖွဲ့ဝင်တဦးဖြစ်တဲ့ Governor Bill Richardson ရဲ့ရည်ရွယ်ချက်ဟာဒေါက်တာ Kofi Annan ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အကြံပြုချက်များအပေါ်အခြေခံပြီးအကြံပေးခြင်းမျိုးမဟုတ်ဘဲသူ့ရဲ့ပုဂ္ဂလိကအကျိုးကိုရှေ့ရှုဆောင်ရွက်လိုတာကိုထင်ရှားတွေ့ခဲ့ရတယ်လို့ထောက်ပြထားပါတယ်ပြည်နယ်အုပ်ချုပ်ရေးမှူးဆောင်ဘီရစ်ချ်စန်ကခုလိုတုံ့ပြန်ခဲ့ပါလေ
It is in the mandate because the mandate is to reinforce
ဒါဟာအကြံပေးအဖွဲ့ရဲ့လုတ်ပိုင်ခွင့်အာဏာမှာအကျုံးဝင်ပါလေဘာဖြစ်လို့လဲဆိုတော့အကြံပေးအဖွဲ့ရဲ့လုတ်ပိုင်ခွင့်အာဏာဟာကိုဗီအာဏာအကြံပေးအဖွဲ့ရဲ့အကြံပေးချက်တွေဖြစ်တဲ့ရခိုင်ပြည်နယ်ကိုပြန်လည်ထူထောင်ဖို့ရခိုင်ပြည်နယ်ကိုပြုပြင်ပြောင်းလဲပေးဖို့ပါဝင်ပါလေကိုဗီအာဏာရဲ့အကြံပြုချက်တွေမှာတည်င်းလက်ခွင့်အပြင်ရခိုင်ပြည်နယ်မှာဖြစ်ပျက်တာတွေကိုတည်င်းလွတ်လပ်စွာယူပိုင်ခွင့်ပြုဖို့ကိုလည်းတိုက်တွန်းထားပါတယ်။ကျွန်တော်ကိုယ်တိုင်ကလည်းသတင်းမီဒီယာဟာဒီမိုကရေစီရဲ့အခြေခံအုတ်မြစ်ထဲမှာပါဝင်တယ်လို့ခံယူထားတာဖြစ်ပါတယ်။ဒါ့အပြင်ကျွန်တော်ကဒီအကြံပေးအဖွဲ့မှာပါဝင်ခဲ့တာကဒီသတင်းတောင်နှစ်ဦးအဖမ်းမခံရစေကပါ။ဒါကြောင့်အခုလိုအကြံပေးအဖွဲ့ရဲ့လုတ်ပိုင်ခွင့်အာဏာမှာမပါဝင်ဘူးလို့ပြောတာဟာတိတ်ကိုအားနည်းတဲ့အကြောင်းပြချက်ပါ
။ Mr. Kofi Annan ရဲ့ခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ထုတ်ပြန်ခဲ့တဲ့အကြံပေးချက်မှာလေသတင်းယူခွင့်နဲ့ပတ်သက်လို့အပိုက်37မှာမြန်မာစုရအနေနဲ့မကြသေးမီကာလကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုများရဲ့အကျိုးသက်ရောက်မှုများကိုခံရသောဒေသများနဲ့ရခိုင်ပြည်နယ်တွင်းရှိတခြားနေရာများမှာပြည်တွင်းပြည်ပသတင်းတောင်များအားပုံမှန်သတင်းရယူခွင့်များအပြည့်အဝပေးသွားဖို့ကော်မရှင်ကထပ်မံတိုက်တွန်း တဲ့အကြောင်းလေးဖော်ပြထားတာတွေ့ရပါတယ်။မစ္စတာရစ်ချတ်ဆန်ကတော့မြန်မာဒီမိုကရေစီရေးကိုနှစ်ပေါင်းများစွာထောက်ခံအားပေးလာခဲ့သူဖြစ်တဲ့ပြင်ဒေါ်ဆန်းစုကြည်နဲ့လည်းရင်းနှီးခဲ့သူဖြစ်တဲ့အတွက်ကြောင့်လေလက်ရှိအမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်ဒူဝင်ဂျာအရေးပြင်တင်းတောင်နှစ်ယောက်လွတ်မြောက်ရေးနဲ့ပတ်သက်လို့ရည်ယူဆောင်ရွက်မှုတွေကိုသူထောက်ခံပေးမယ်လို့လေအချိန်နဲ့မှာပဲမြန်မာနိုင်ငံပေါ်တန်ခါပိတ်ဆို့မှုတွေချမှတ်ဖို့ကြိုးပမ်းချက်တွေကိုတော့သူ့အနေနဲ့သဘောမတူကြောင်းခုလိုပြောခဲ့ပါလေ
I support American
ကျွန်တော်နေမြန်မာနိုင်ငံပေါ်တန်ခါပိတ်ဆို့မှုတွေထောက်ခံသလားဆိုရင်မထောက်ခံပါဘူးမထောက်ခံရခြင်းကဒီတန်ခါပိတ်ဆို့မှုကမြန်မာနိုင်ငံသားတွေကိုထိခိုက်စေလို့ဖြစ်ပါတယ်ပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုနောက်ထပ်အခွင့်အရေးပေးတာကိုကျွန်တော်မြင်လို့ပါတယ်။တန်ခတ်ရေးယူတာတွေအလုံးမဖြစ်ပါဘူး။နိုင်ငံအတွက်ပိုးပြီးတော့ဒုက္ခရောက်စေမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့နိုင်ငံတကာအကြံပေးဖွဲ့ကဦးဆောင်တဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဆူရာကက်စူတီရာထိုင်းကတော့ရိုက်တာသတင်းတောင်နှစ်ဦးအရေးယူခံရတဲ့ကိစ္စနဲ့ပတ်သက်လို့သူတို့အကြံပေးဖွဲ့အနေနဲ့ဝင်ရောက်ပါဝင်ပတ်သက်မှာမဟုတ်တဲ့အကြောင်းမြန်မာအစိုးရထုတ် Global New Light မြန်မာသတင်းစာနဲ့တွေ့ဆုံမိ мян ကမှပြောကြားခဲ့ပါတယ်။ဒါအပြင်ခုလိုတရားလိုဘက်ကဆွဲချက်တင်အမှုစစ်ဆေးရေးချိန်တွင်ဥပဒေကိုလူတိုင်းလေးစားသင့်တဲ့အကြောင်းဒါပေမဲ့သူ့အနေနဲ့မြန်မာအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းနဲ့တရားတွေ့ဆုံရမှာတော့ဒီကိစ္စကိုထက်သွင်းပြောကြားခဲ့တဲ့အကြောင်းနဲ့ဦးတောင်ထွန်းဘက်ကလည်းတရားဥပဒေနဲ့အညီဖြစ်စေရမှာဖြစ်တဲ့အကြောင်းကတိပေးခဲ့တယ်လို့လည်းသူကပြောပါတယ်။အချိန်ထဲမှာပဲသူတို့ရဲ့အကြံပေးပွဲဟာဘယ်သူ့ကိုမှပြန်လွှတ်ပေးဖို့မြန်မာအစိုးရကိုဖိအားပေးမှာမဟုတ်တယ်လို့တရားရုံးစစ်ဆေးမှုတွေမှာလည်းမြန်မာနောက်ရှိဖို့ရည်ရွယ်ချက်မရှိတဲ့အကြောင်းနဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဟောင်းကမြန်မာအစိုးရသတင်းစာမှာဖော်ပြထားပါပါရှင
်။တလှလှတမ်းပြောပြခဲ့တာပါရှင်။မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ပါမောက်ခရန်ဟီလီဟာမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအစီရင်ခံစာထုတ်ပြန်မဲ့ခီးစဉ်တွေအဖြစ်ဘင်္ဂလားဒေ့ရှ်ကိုသွားရောက်ခဲ့ပြီးတဲ့နောက်ဇန်နဝါရီလ24ရက်ကနေဒီကနေ့30ရက်နေ့ထိထိုင်းနိုင်ငံကိုသွားရောက်ခဲ့ပြီးဖေဖော်ဝါရီလ1ရက်နေ့မှာတော့တောင်ကိုရီးယားနိုင်ငံဆိုမျိုးတော်မှာသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပါတယ်။ပါမောက်ခရန်ဟီလီဟာဘင်္ဂလားဒေ့ရှ်ခီးစဉ်မှာကောက်ဆက်ပစားခရိုင်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုသွားရောက်လေ့လာခဲ့သလိုမနေ့ကတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့တိုင်းရင်သာလူခွင့်ရေးအဖွဲ့ရဲ့ရှမ်းဒုက္ခသည်စခန်းကော်မတီဝင်တွေနဲ့တွေ့ဆုံခဲ့တာပါဒီအချိန်လေးကို VOE မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါရှင
်ဟုတ်ကဲ့ပါမြန်မာပြည်တွင်းဝင်ရောက်ဖို့အစိုးရကနေပိတ်ပင်ခံနေရတဲ့ကုလသမဂ္ဂလူခွင့်ရေးသုကုစလဲဗမာခရန်ဟီလီနဲ့မနေ့ကတွေ့ဆုံမှုတွင်လက်ရှိမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်ခံနေရဆဲအခြေအနေကိုအစီရင်ခံစာမှာထပ်သွင်းရေးသားဖို့တောင်းဆိုခဲ့တယ်လို့အစီအဝေးတက်ရောက်ခဲ့တဲ့ရှမ်းဒုက္ခသည်စခန်းကော်မတီဝင်သူကအခုလိုပြောပါတယ်
အခုဒီမှာဒီဆိုင်ကြီးမှာရှင်းနေတဲ့အဲအစီအစဉ်လေးကနော်သူရဲ့နောက်ဆုံး report မှာခေတ္တဝတ္တကိုတော့တောက်ဆူလိုက်တယ်အဲအဲ့ဒီ celebrity ကပေးနိုင်ပါလေ
ရှမ်းလူခွေးဖွဲ့တွေရှမ်းဒုက္ခသည်စခန်းကော်မတီတွေနဲ့မစ်ရှန်ဟီလီတို့မနေ့ကထိုင်းနိုင်ငံတွင်တွေ့ဆုံခဲ့တဲ့အကြောင်းအရာတွေကိုသတင်းမထုတ်ပြန်ဖို့မစ်ရှန်ဟီလီကနေပန်ကြားခဲ့တယ်လို့အဆိုပါဒုက္ခသည်စခန်းကော်မတီကဆိုပါတယ်မစ္စတာဟီလီနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူခွေးရေးအစီရင်ခံစာပြီးတက်ဖို့ထိုင်းနိုင်ငံမှာရှိတဲ့ရှမ်းလူခွေးရေးဖွဲ့တွေရှမ်းဒုက္ခသည်စခန်းကော်မတီတွေနဲ့တွေ့ဆုံခဲ့တဲ့အချိန်လေးကိုတော့ရှမ်းတန်တော်စစ်အဒီတာချုပ်ဆိုင်းမင်းကအခုလိုဆိုပါတယ
်ရှမ်းလူခွေးရေးအဖွဲ့တွေနဲ့တွေ့တယ်နောက်ပြီးတော့ဒုက္ခတဲ့နဲ့ဆိုင်တဲ့ကော်မတီတွေတွေ့တယ်အဲ့ဒါကတော့ဆွေးနွေးတဲ့ထက်ပေါ့နော်ဒီရှမ်းအဖွဲ့တွေကလည်းဒီရှမ်းပြည်ထဲမှာကြုံရတဲ့ပြဿနာလူခွင့်ရေးချိုးဖောက်ခံရတယ်ဥမာ MCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေရဲ့နေနေမပြောနဲ့ပေါ့နော်အခုအပြည့်ရထားတဲ့ RCSS SSA ထင်းချုပ်နေနေမှာတော့ RCSS နဲ့ပတ်သက်တဲ့ဆိုပြီးတော့မှလူထုဖန်စီတောင်းချထားတာတွေရှိတယ်တက်ကနေပြီးတော့မှပြည်စီထန်းခိုင်းတာတွေရှိတယ်အဲ့ဒါတွေကိုရှမ်းလူအဖွဲ့အစည်းတွေကတင်ပြတယ်ကျူးလွန်ခံရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ကနေရပ်ပေးဖို့ရန်ဟီးလေးကိုသူတို့ကစာတင်ပြီးတော့မှတိုက်တွန်းပြောဆိုတယ်လို့ပြောတယ်ရန်ဟီလီဘက်ကလည်းသူကနားထောင်ပေးတယ်မှတ်တမ်းယူသွားတယ်ဒီထိုင်းထဲမှာရောက်နေတာကထိုင်းမိသားရက်ခံချက်နဲ့သူကတည်င်းနေကိုထုတ်ပြန်လို့မရဘူ
းဒါအပြင် NCA ပြည်ရလက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တချို့နဲ့လည်းတွေ့ဆုံခဲ့တယ်လို့အဲဒီရာချုပ်ဆိုင်းမင်းကဆက်ပြောပါတယ
်ရှမ်းမမူအပြင်ဖွဲ့နဲ့တွေ့ပြီးတော့လက်နက်ကိုင်ဖွဲ့တုံးဖွဲ့ရှိတဲ့ KNDP SSCP ပြီးတော့ ANC ပေါ့
ပါမောက္ခရန်ဟီလီဟာမြန်မာနိုင်ငံကိုသီလသဲမှာသွားရောက်มาဖြစ်ပေမဲ့လည်းမြန်မာဆိုရကဝေမခံတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုသွားရောက်ခဲ့ပြီးထိုင်းနိုင်ငံကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။ပါမောက္ခရန်ဟီလီအနေနဲ့မြန်မာနိုင်ငံတွင်လူခွေးရေးကျူးလွန်မှုအစီရင်ခံစာကိုအပြည့်အစုံရေးပြီးရင်ထုတ်ပြန်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလဇန်ပိုင်းမှာရှမ်းပြည်နယ်တီဘောမြို့နယ်တွင်မြန်မာတပ်မတော်ကလည်းအရသားတွေပေါ်မှာဖမ်းဆီးရေးယူမှုတွေပြုလုပ်မှုတွေရှိခဲ့တယ်လို့ 像路过一块也表演是过许多，山东三亚公路表演嘞。
现在他当时现在他现在就就这个吧，三年中他先讲路过跑完的，就三千单的路程。啊，苦累要死的呢，一包面奶呢，半包面单那里完没有的，没路过的。
反正讲原材料变路北部不嘞，像路过也没在破干的，现在我一辆是在校园内嘛，今年才偷变他吧嘞。包括看杨希林的呢，江南为哪天人们能够抓住，如果疫情那个松山十三部心里边没来，比文会背部个药，不帮商业铺个吧，人们说要个人上开发嘞。第六人上的哈，别个来说来那个，人们能够提升比，过了如果也高水个电源开的，没杨希林也是样子哈。本来边面上木木细的多，过了上面才吃了皮椒，人们说要个江面开发嘞。
那个人就比较大了，发现。မြောက်သားဒီမိုကရေစီအဖွဲ့ချုပ်ပါတီဥပဒေကြံပေးတရားလွှတ်တော်ရှင်နေဦးကိုနီရန်ကုန်လေစိတ်မှာတနက်နဲ့လှုပ်ကြံတက်ဖြတ်ခံရတာဒီကနေ့ဆိုမနေ့ရောကတနည်းတင်းတင်းပြေသွားခဲ့ပါပြီဒါပေမဲ့အမှန်တရားနဲ့တရားမျှတမှုမရှိသေးတဲ့အပေါ်အားမရဘူးလို့ဝေဖန်သူတွေရှိသလိုအဲ့ဒီလိုလူအဖွဲ့စီဖြစ်ဖို့လူတိုင်းမှာတာဝန်ရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းမနေ့ကရှင်နေကြီးဦးကိုနီနဲ့ကိုနီဝင်းတို့ကြဆုံချင်းတနည်းပြေအောင်မေဝဲအခမ်းအနားကိုပြေဖို့တဲ့တဝင်လာမှာပြောထားပါတယ်ပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတော်မှမြင်ခိုင်ကပြောပြမှာပါရှင
်။တရားလွတ်တော်ရှင်နေကြီးဦးကိုနီရန်ကုန်လေစိတ်မှာတနက်နေ့လှုပ်ကြံတက်ဖြတ်ခံခဲ့ရတာဒီကနေ့2018ဇန်နဝါရီ29ရက်နေ့မှာတနစ်ပြေပါပြီ။တရားလွတ်တော်ရှင်နေဦးကိုနီနဲ့အငားရင်မောင်းကိုနေဝင်းတို့လှုပ်ကြံခံရပြီးသေဆုံးတာတနစ်ပြေတဲ့အထိတရားစီရင်ရေးစနစ်အပေါ်အားမရသလိုအမှန်တရားနဲ့တရားမျှတမှုအမြန်ဆုံးပေါ်ပေါက်ဖို့ရှင်နေကြီးဦးကိုနီနဲ့ကိုနေဝင်းတို့ကြဆုံချင်းတနစ်ပြေအောင်မီပွဲအခမ်းအနားကနေတိုက်တွန်းလိုက်တယ်လို့ပွဲကျင်းပရေးတာဝန်ခံကိုထွန်းကြီးကပြောပါတယ
်။နိုင်ငံရေးအရလောက်ချန်တက်ဖြတ်ခြင်းခံရရတဲ့ဆရာဦးမော်နီနဲ့ကိုနေဝင်းတို့အတွက်အမှန်တရားနဲ့တရားမျှတမှုကိုတောင်းဆိုဖို့ရည်ရွယ်တဲ့ဆိုတဲ့အကြောင်းကိုအတိအကျညာကြပါတယ်
။နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းရှင်နေကြီးဦးကိုနီနဲ့ကိုနေဝင်းတို့ဟာလူသေးပေမဲ့နာမည်မသိသူတွေဖြစ်ကြပြီးအမှန်တရားနဲ့တရားမျှတတဲ့လူဖွဲ့စည်းဖြစ်ဖို့အတွက်လူတိုင်းမှာတာဝန်ရှိတယ်လို့ရှင်နေကြီးဦးကိုနီနဲ့ကိုနေဝင်းတို့ကြဆုံချင်းတနည်းပြေအောင်မေဘွေအခမ်းအနားကိုပေးပို့တဲ့တဝန်လွှာထဲမှာပြောဆိုထားပါတယ်။တရားလွတ်တော်ရှင်နေဦးကိုနီတည်ဆုံပြီးတနည်းပြေတဲ့အထိရုံးချင်းပေါင်း52ချိန်ရှိပြီဖြစ်ပြီးအမှုဟာတရားလိုပြတတ်သေးတွေကိုစစ်ဆေးတဲ့အဆင့်မှာပဲရှိနေသေးတာဖြစ်ပါတယ်။ရှင်နေကြီးဦးကိုနီလိုလားခဲ့တဲ့တရားဥပဒေစိုးမိုးရေးဆိုတာဟာလက်ရှိဥကုန်ဤအမှုပေါ်မှာတော့တရားဥပဒေစိုးမိုးမှုရှိလာနိုင်ပါမလားလို့တန်တရားဖြစ်မိတယ်လို့တရားလွတ်တော်ရှိနေဥခင်မောင်ထေကပြောပါတယ
်။အားလုံးကတော့အပြင်မှာတည်နေတာပဲ။ကိစ္စဲဥရောက်လာနိုင်တဲ့လုံလောက်တဲ့တက်တဲ့ခံချက်တွေရှိမရှိဆိုတာကဒါကနဥဆောင်ရွက်တဲ့အဖွဲ့အစည်းတွေမှာမဟုတ်သေးဘူး။တရားဥပဒေစိုးမိုးရေးဆိုတာအဲ့ဒါပဲလေ
။လက်ရှိဥကုန်ဤအမှုဖြစ်စဉ်မှာလုံလောက်တဲ့တက်တဲ့ခံချက်တွေကိုရဲတပ်ဖွဲ့ဘက်ကနေမရဘူးလို့လည်းဥခင်မောင်ထေကပြောပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေလက်အောက်မှာတရားဥပဒေစိုးမိုးရေးမရနိုင်တာမို့ဥက္ကုဏီကြဆုံးခြင်းအတွက်အမှုမှန်ပေါ်ပေါက်ဖို့မလွယ်ဘူးလို့တရားလွတ်တော်ရှေ့နေဦးကြီးမြင့်ကအခုလိုပြောပါတယ
်။အဲဥက္ကုဏီကြဆုံးခြင်းကသူ့ဒီသားစုကိုဆုံးရှုံးတာပေါ့။ကျွန်တော်နိုင်ငံအခုလုံးတဲ့တရားဥပဒေစိုးမိုးရေးကိုခဲ့တ
ာ။အငားရင်မောင်းကိုနေဝင်းရဲ့ဇနီးဖြစ်သူကလည်းအမှုရှေ့ကြလာတဲ့အပေါ်မှာအားမရသလိုအမှုမှန်ပေါ်ပေါက်စေလိုတယ်လို့အခမ်းအနားမှာပြောဆိုခဲ့ပါသေးတယ်။ဘာလို့ရှိနေကြီးဥက္ကုဏီနဲ့ကိုနေဝင်းတို့ကြဆုံးခြင်းတနစ်ပြေအောင်မိပွဲအခမ်းအနားကိုဘာသာပေါင်းစုံအဖွဲ့ကကောင်းဆောင်တွေရှိနေတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအပါအဝင်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာစီရဲ့အပါအဝင်အခြားနိုင်ငံတကာတန်မတ်တွေလည်းဒီခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီပွဲချုပ်ဥပဒေကြံပေးတရားလွတ်တော်ရှိနေဥက္ကုဏီကြဆုံးခြင်းတနစ်ပြေအောင်မိပွဲအခမ်းအနားကို NLD ပါတီရဲ့ထိပ်ပိုင်းကောင်းဆောင်တွေတက်ရောက်လာတာတော့မရှိပါဘူးရှင်။
မမြင်မြင်ခိုင်ပြပြသွားတာပါရှင် VOA American အတန်ရဲ့ဗုဒ္ဓဟူးနေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလန်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ခါအင်္ဂါနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ဒီဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်္ကန်းစာစီးပွားရေးအစီအစဉ်တို့နဲ့အတူတုဒ္ဒဆောင်လင်း American တခွင်အစီအစဉ်မှာတော့
သူတို့ကို GPS ဆက်ထားပေးတာကပါလဲဆိုတော့တကယ်လို့အိမ်ကနေအပြင်ဘက်ထွက်သွားတယ်ဆိုလို့ရှိရင်အဲ့ဒီ GPS ကနေပြီးတော့ probation ဌာနကို alert လုပ်မှာပေါ့နော်သူ
အရင်မူပြီးကမောင်းလို့မရအောင်အမေရိကန်မှာဘယ်လိုဆောင်ရွက်ကြသလဲဆိုတာကိုနှာစင်ကြရမှာပါဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ဥကျော်စံသားနဲ့ဥဆောင်မွေတို့ကောက်နှုတ်တင်ပြပေးထားတာကိုနှာစင်နိုင်ပါပြီရှင်
မြန်မာအစိုးရပြန်လည်ဖွဲ့စည်းအလားအလာဆွဲကောင်းစဉ်နဲ့လဲရီကင်ရေးသားထားတာကို Bangkok Post မှာဖတ်ရပါတယ်။စီးပွားရေးတိုးတက်မှုပွင့်လင်းမြင်သာရှိမှုနဲ့အုပ်ချုပ်ရေးထိရောက်မှုတို့အတွက်အဟံတားဖြစ်နေရတွေကိုကင်တွယ်ဖို့အထောက်အထားအနေနဲ့မြန်မာအစိုးရဟာကြီးမားတဲ့အပြောင်းအလဲလှုပ်လှနိုင်ဖွယ်ရှိတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ရေကောက်ခံအရာသားအစိုးရကောင်းဆောင်ဖြစ်နှစ်နှစ်တာဝန်ယူခဲ့ပြီးတဲ့နောက်ဒေါက်ဆန်းစုကြည်ရှစ်မှာခက်ခဲတဲ့ကာလတွေကိုဖြတ်သန်းရမှာဖြစ်တယ်လို့အကြက်ခတ်သမားတွေကဆိုကြပါတယ်။စီဝါရီကိုစီးပြီးသားလားမပြုတ်ပြင်နိုင်ရင်လမ်းမဲ့ရွက်ောက်ပွဲမှာယုံကြည်ခံရမှုကြဆင်းသွားနိုင်ပွဲရှိနေပါတယ်ဒါပေမဲ့အစိုးရကြုံတွေ့နေရတဲ့အခက်အခဲတွေကလည်းကြီးမားလာပါတယ်ရခိုင်ပြည်နယ်ပြည်ထနာပင်လုံညင်းညမ်းရေးညီလာခံကိစ္စတွေကအဓိကကျနေလို့စီဝါရီစီမံကိန်းကိစ္စဟာရွှေဆန်းချင်းခံနေရပါတယ်ဒါပြင်အစိုးရမှာရှင်းလင်းပြတ်သားတဲ့မူဝါဒလမ်းစဉ်မရှိဘူးလို့လည်းသုံးသပ်သူတွေကဆိုပါတယ်အဂတိလိုက်စားမှုနဲ့ဘယူရိုကရေစီရန်တရာညံဖြစ်မှုတို့ဟာစီဝါရီနဲ့ပတ်သက်ပြီးအဓိကပြည်ထနာနှစ်ရပ်ဖြစ်တယ်လို့လည်းတချို့ကထောက်ပြကြပါတယ်ပြည်ကြဲလာအနေငယ်အတွင်းမှာပဲပြည်내ဝန်ကြီးတချို့အပါဝင်စစ်တော်အမတ်30ကျော်ကိုအဂတိလိုက်စားမှုစီမံခန့်ခွဲမှုလွှဲမှတ်မှုတွေနဲ့စုံစမ်းစစ်ဆင်နေရတယ်လို့ NLD ပြန်ကြားရေးကော်မတီအတွင်းမှမုံရွာအောင်စင်ကပြောတယ်လို့ဆိုပါတယ်။စွန့်ရီပုံမိုထိရောက်တုတ်တက်စီဖို့အတွက်လိုအပ်တဲ့အဓိကအပြောင်းအလဲကိုဆက်လက်လုပ်ဆောင်သွားမယ်လို့လည်းသူကရှင်းပြကြောင်းရေးသားထားပါတယ်။အစိုးရကတော့မကြတိခင်ကပဲအဂတိတိုက်ဖျက်ရေးကော်မရှင်ကိုအဖြစ်ဖွဲ့စည်းခဲ့ပါတယ်။အုပ်ချုပ်ရေးအရာရှိတွေဟာလည်းပြုပြင်ပြောင်းလဲရေးအတွက်အထောက်ပံ့မဖြစ်ဘဲအဟံတသာဖြစ်နေတယ်လို့သုံးသပ်သူတွေကဆိုကြပြန်ပါတယ်။ပြီးတော့စီးပွားရေးမူဝါဒအတွက်ဘယ်သူအဓိကကျသလဲဘယ်သူတာဝန်ရှိသလဲဆိုတာကလည်းစဉ်စဉ်လင်းမရှိပါဘူးတဲ့။စီးပွားရေးဟာအတွေ့အကြုံရှိသူကိုတာဝန်ပေးသင့်တယ်လို့လည်းစီးပွားရေးသမားတွေကယူဆနေကြကြောင်းသိထားပါတယ်။တချို့ကလည်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်အပေါ်မှာစုပြုံနေတဲ့တာဝန်တွေကိုဝေမျှဖို့အတွက်ဝန်ကြီးချုပ်လိုအစိုးရအဖွဲ့အကြီးအကဲတယောက်ယောက်ကိုခန့်အပ်သင့်တယ်တကယ်တော့ဒီတာဝန်တွေကိုသမ္မတဦးထင်ကျော်ကတာဝန်ယူလှုပ်ဆောင်မှဖြစ်ပေမဲ့ကျန်းမာရေးအခြေအနေကြောင့်လုံနိုင်မှာမရှိပါဘူး။ဒါပေမဲ့ခက်တာကဝန်ကြီးချုပ်ခံထားမယ်ဆိုတဲ့အကြောင်းလည်းပဲဖွဲ့စည်းပုံဥပဒေကခွင့်ပြုထားခြင်းမရှိဘူးလို့ရေးသားထားပါရယ်။အရေးကြီးတာကလက်ရှိအခြေအနေကိုအမြန်ဆုံးပြင်ရမယ်။အချိန်သိပ်မကြံတော့ဘူးလို့သုံးသပ်သူတွေကပြောကြတယ်။အဲဒီကိရေးသားထားတာကိုတင်ပြလိုက်ရပါရယ်ခင်ဗျာ။
မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာအရေးဒုက္ခကြီးကနေလွတ်မြောက်သွားအောင်လုပ်တင်တဲ့အချက်၃ချက်ရှိတယ်ဆိုပြီးတော့ The Washington Post သတင်းစာကြီးရဲ့အတွင်းမြင်အပေါ်ကဏ္ဍမှာတန်တမဟောင်းဘီလ်ရစ်ချတ်ဆင်ကရေးသားထားတဲ့၃သက်ချက်ဆောင်းပါးကိုကောက်နှုတ်တင်ပြပေးပါမယ်။စာရေးသူကလွန်ခဲ့တဲ့2လကလေးကရခိုင်ပြည်နယ်အတွင်းကပြည်ပခဖြစ်ရှင်းနိုင်မှုအတွက်တင့်တော်လျှောက်ပတ်တဲ့မူဝါဒချမှတ်နိုင်အောင်မြန်မာအစိုးရကိုအကူအညီပေးတဲ့နိုင်ငံတကာအကြံပေးအဖွဲ့မှလုတ်ကန်ခဲ့ပြီးအခုတော့အဲ့ဒီအဖွဲ့အနေနဲ့မြန်မာနိုင်ငံနဲ့ဒေတာတွေမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းပေးနိုင်မယ်လို့သိပြီးတော့ယုံကြည်မှုမရှိတော့တဲ့အတွက်နှုတ်ထွက်လိုက်ပြီဖြစ်ပါတယ်။ဩဇာရှိတဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာတတိတခြားဖြစ်နေပြီးတော့ဘေးကပြောကြတဲ့အပြုသဘောဝေဖန်တာတွေကိုနားထောင်လိုချင်တဲ့ဆန္ဒမရှိဖြစ်နေပါတယ်။သူမရဲ့အစိုးရဟာကိစ္စတစ်ခုကိုမှန်မှန်ကန်ကန်ချင်းကပ်ဖို့ထက်မြင်မြန်ဆန်းဆန်းပြီးမြောက်ဖို့ကိုအာရုံစိုက်နေပါတယ်။ရခိုင်ပြည်နယ်အရေးဘေးကျန်နှံကျက်ထပ်မဖြစ်အောင်ဟန်တားခြင်းနဲ့နိုင်ငံတကာအလဲမှာနာမည်ပြန်ရလာခြင်းနဲ့ဆိုရင်ချက်ချင်းလည်းငင်းတိတာထင်ရှားတဲ့အပြောင်းလဲတွေလုပ်ဖို့လိုအပ်နေပါတယ်။မြန်မာအစိုးရအနေနဲ့လှုပ်ဆောင်နိုင်စရာအချက်၃ချက်ရှိပါတယ်။ပထမအချက်ကတော့ရခိုင်ရေးနဲ့ပတ်သက်ပြီးကိုင်းတွယ်ဖြည့်ရှင်းတဲ့နေရာမှာကျင့်ဝတ်တိုက်ခါပန်းရထိရောက်ကောင်းမွန်တဲ့ခေါင်းဆောင်မှုတည်ဆောက်ဖို့လိုပါတယ်။ဒေါအောင်ဆန်းစုကြည်ပေါ်လူကြိုက်များမှုဟာရွေးကောက်ပွဲကျင်းပစဉ်ကာလတုန်းကတည်းကရောမားလာနေပါပြီ။သူမအပေါ်ယုံကြည်လေးစားမှုဟာ တိုင်းရင်းသားတွေတက်မြန်မာလူမျိုးတွေကြမှာအများစုရှိနေတာပါ။သူမအနေနဲ့လူလူကြမှာမုံတရားလှုံ့ဆော်တာတွေနှိမ်ချပြောဆိုဆက်ဆံတာတွေကိုပြက်ပြက်သားသားဝေဖန်ပြောဆိုဖို့လိုပါတယ်။ဒုတိယချက်ကတော့အကြမ်းဖက်မှုကျူးလွန်သူတွေပေါ်ထိရောက်ပြီးတော့တာဝန်ခံမှုရှိတဲ့လုံထုံးလုံနည်းတွေချမှတ်ဖို့လိုပါတယ်။တတိယချက်ကမြန်မာနိုင်ငံအနေနဲ့ရခိုင်အကြံပေးကော်မရှင်ကထောက်ခံတင်ပြထားတဲ့အစီအစဉ်တွေဦး သဖြင့်ရေးသားထားပါတယ်ခင်ဗျာ
အခုဆက်ပြီးနှာစင်လေးလာကြမယ်အီရီယန်တုံအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချပေးနေပါတယ်ရှင
်ဒီနေ့မြတ်တွေ့ကျင်းပြမယ် EDM အတုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က BEATING beating ကရိုက်တာနှက်တာ ADEAD dead theta HORSE horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့တည်နေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့တည်နေတဲ့မြင်းကိုရိုက်နှစ်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်တည်နေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုံလို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါလေကျမတို့မြန်မာမှာလဲချွေးပါဆောင်တီတဲတဲရေသွန်းဆိုတဲ့စကားမျိုးလိုပေါ့အချိုးမရှိမဲ့ဟာမျိုးညှို့နှင့်ချင်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လုပ်ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချင်းခုန်ခံလေးကုန်ခံပြီးလုံနေတဲ့အလုံမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Wood ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking He'd rather die than stop drinking
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံညုံပါပဲဗျာအချီနီးပါသူကအသက်သားအသေးခံသွားမင်းအရက်ဖြတ်မဲ့လူသားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking He'd rather die than stop drinking
ညှို့လင်းချက်မရှိဘူးဆိုတာကိုသိရတဲ့လေကုံခံအပင်ပန်းခံပြောနေတယ်လုပ်နေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဆလာလာတန်ရဲ့ idiom အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုနာဆင်ကြရပါတော့မယ်မြန်မာနိုင်ငံကလူငယ်တွေကြားမှာတဖြည်းဖြည်းရေပန်းစားလာနေတဲ့ Owe Right အငှားယဉ်စနစ်ဟာအမေရိကမှာလိုပဲတက္ကစီအငှားယဉ်တွေအစား Uber နဲ့ Lyft စတဲ့အခီးတယ်တွေဈေးနှုန်းသက်သာစွာငှားစီနိုင်တဲ့ Telephone Application နဲ့ကြိုတင်မှာယူနိုင်တဲ့အငှားယဉ်စနစ်မျိုးဖြစ်တဲ့အကြောင်း Owe Right ကုမ္ပဏီအကြီးကဲဦးကျော်မင်းဆွေကပြောပါတယ် Owe Right ဟာမြန်မာနိုင်ငံကရန်ကုန်မန္တလေးစတဲ့မြို့ကြီးတွေကခရီးသည်တွေအတွက်ဈေးနှုန်းသက်သာပြီးလုံခြုံစိတ်ချမှုရှိစေမယ့်အစီအစဉ်ဖြစ်တယ်လို့ပြောပါတယ်။ဦးကျော်မင်းဆွေကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်။အမေရိကန်မှာဆို Uber တို့ Lyft တို့အမျိုးမျိုးပေါ့နော်။ထိုင်းမှာဆိုလည်းထိုင်းအလျောက်သူစီစဉ်နေသူရှိကြတော့မြန်မာနိုင်ငံမှာလည်းအဲ့ဒီသဘောလား Owe Right ကိုစတင်လှုပ်ဆောင်ရတဲ့ရည်ရွယ်ချက်ကဘာများပါလဲခင်ဗျ။
ကျွန်တော်တို့အဓိကလေဒီရန်ကုန်အခုကတော့ကျွန်တော်တို့ရန်ကုန်မှာရှိတယ်မန္တလေးမှာကျွန်တော်တို့ရှိပြီပေါ့နော်။ရန်ကုန်မှာကျွန်တော်တို့အဓိကပထမဆုံးစလုပ်တဲ့အဓိကရည်ရွယ်ချက်ကဘာလဲဆိုတော့ရန်ကုန်မှာကတက္ကစီတွေကများတယ်ဒါပေမဲ့ဈေးနှုန်းကဟိုကျော်ကျင်တဲ့ဈေးနှုန်းဖြစ်နေတာတခုရှိရပါပေါ့နော်။နောက်တစ်ချက်ကကျွန်တော်တို့ဒီမှာဟိုတက္ကစီတွေကိုသေသေချာချာ register လုပ်ထားတာမတွေ့ရဘူးဗျ။ကျွန်တော်တို့ရန်ကုန်မှာဆိုလိုချင်တာကတက္ကစီ driver တယောက်ကလည်းပဲကျုံတဲ့ driver ကကျုံတဲ့ကားကိုတက်မောင်းနေတယ်လို့ဖြစ်တယ်ဆိုတော့တခုဖြစ်လာတယ်ဆိုရင်လုံခြုံစိတ်ချမှုကအရန်ကိုအားနည်းနေတာတွေ့ရတယ်ဗျ။ဆိုတော့ကျွန်တော်တို့ကအဓိကအဲ့ဒီလိုမျိုးအခြေအနေမျိုးတွေမှာတက္ကစီ driver တွေနဲ့တက္ကစီတွေကားတွေကို properly register လုပ်ပြီးတော့ဒီကျွန်တော် model ကတော့တခြား international ဒီ ride hailing model တွေနဲ့တော့သိပြီးတော့မကွာပါဘူးခင်ဗျာအတူတူပါပဲ။ဒါပေမဲ့အဓိကကျွန်တော်တို့ local နဲ့အရန် fit ဖြစ်အောင်လို့ဒီမှာရှိနေတဲ့ existing taxi driver တွေကိုပဲပို့ပြီးလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတစ်ခုပေးနိုင်အောင်လို့ကျွန်တော်တို့ဟို upgrade လုပ်ပေးတဲ့သဘောပါခင်ဗျာ
အဲ့တော့ Owe Right ကိုမောင်းလို့တဲ့သူတွေကဟိုလက်ရှိမှာ taxi အဖြစ်နဲ့မောင်းနေတဲ့သဘောက အဲ့တော့ရေမောင်းလိုက်စင်အနီရှိတဲ့သူတွေပဲဖြစ်ရမှာလားခင်ဗျအဲ့လိုလား
အဟုတ်ပါတယ်ခင်ဗျရေမောင်းလိုက်စင်ကဒီမှာတက္ကစီမောင်းနဲ့ဆိုလို့ရှိရင်ဂါကြီးလိုက်စင်လို့ခေါ်တယ်ရေမောင်းလိုက်စင်အမျိုးလိုပါတယ
်ခင်ဗျအဲ့တော့ဂါကြီးလိုက်စင်တို့ဟိုပေါ့ဟိုနံပါတ်ပြရလဲအနီတို့ရှိပြီးသားသူတွေအနေနဲ့ Oway Ride မှာဟိုပါဝင်ကျင်တယ်ဆိုလို့ရှိရင်တို့ဘာတွေများလှုပ်ဆောင်ရပါလဲခင်ဗျအ
ဟုတ်ကဲ့ကျွန်တော်တို့ဒီအဓိကကတော့ကျွန်တော်ပထမဆုံး registration process တစ်ခုရှိတာပေါ့နော်ဒီတက္ကစီမောင်းနေတဲ့ရေမောင်းနေနေနဲ့ကျွန်တော်တို့နဲ့ register လုပ်မယ်ဆိုလို့ရှိရင်အသက်တဲ့ကိုရေးကိုယ်တာအချက်လက်အပြည့်အစုံကျွန်တော်တို့တောင်းပါရခင်ဗျာပြီးလို့ရှိရင်အဲ့ဒီကိုရေးကိုယ်တာအချက်လက်အပြည့်အစုံမှာပမာဏနေလဲဆိုရရက်ွက်ထောက်ဆက်ရထောက်ခံစာရက်စက်ထောက်ခံစာအစားအကုန်လုံးလိုတာပေါ့နော်ပြီးရင်တော့ကျွန်တော်တို့သူတို့ဒီကျွန်တော်တို့ရဲ့ application နဲ့ပတ်သက်ပြီးတော့ training ပေးတယ်ခင်ဗျာ technology နဲ့ပတ်သက်တဲ့ training တွေပေးတယ်ပြီးရင်သူတို့ဒီရေမောင်းနေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဟိုဘယ်လိုပြောမလဲ safety နဲ့အဓိကတော့ဟို defensive driving နဲ့ပတ်သက်တဲ့ training တွေကျွန်တော်တို့ပေးပါတယ်ဗျပြီးပြီဆိုလို့ရှိရင်တို့စပြီးတော့အစမ်းမောင်းဝင်ပေးပါတယ်စမောင်းပြီးတော့အစမ်းမောင်းလို့အသင့်ပြည့်တယ်ဆိုလို့ရှိရင်ကျွန်တော်တို့တစ်ပတ်အတွင်းမှာကျွန်တော်တို့သူတို့ overrider permanent driver အနေနဲ့သတ်မှတ်ပေးပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့တို့ဈေးနှုန်းကြတာကတော့ရခိုင်နှုန်းအဖြစ်ပေါ့တဘောကဆိုကြပါစို့အာစုလျာနေပြီးတော့ကျွန်တော်တို့ဟိုဟန်တာဝီအဝိုင်းကိုတွားကျင်တယ်ဆိုရင်ဥပမာအဖြစ်တဘောကတရားကြမယ်ဆိုရင်သူတို့အနေနဲ့ရခိုင်တော့အပြင်ဘယ်လောက်ရသလဲအဲ့ဒါကတော့ဘယ်လိုမျိုးကြေးတွေကတော့ဘယ်လိုတတ်မှတ်တယ်လဲဗျဟိုဟိုဟာနဲ့ကုမ္ပဏီနဲ့ဟို driver ကအ
ော်ဟုတ်ကဲ့ driver က 90% ရပါတယ်ခင်ဗျာကျွန်တော်တို့ဒီမှာဟိုကျွန်တော်တို့ local company တခုတည်းမဟုတ်ပဲနိုင်ငံတကာ company တွေရှိနေပါတယ်ဒါပေမဲ့ company အားလုံးထဲမှာတော့ကျွန်တော်တို့ယူတာတော့ကျွန်တော်တို့ company ဘက်က30ရာခိုင်နှုန်းပဲယူပြီးတော့ driver တွေက90ရာခိုင်နှုန်းရပါတယ်ခင်ဗျာ
အော်
ကျွန်တော်အားရတဲ့တောင်းလုပ်ပေးထားပါ
ဈေးနှုန်းကတဘောကမျိုးတွေကနေပြီးတော့တဘောကတောင်းကလာလောက်သွားနေတယ်ဆိုတက္ကစီသမားရဲ့ပါဇာထဲမှာပဲဈေးရရှိတာဟုတ်ပြီးတော့ဟိုဈေးစစ်တာဘာညာကစတမာနဲ့အပေးယူလောက်တာတော့ရှိတာပေါ့နော်ဒါပေမဲ့ဈေးနှုန်းကသူတို့ပါဇာထဲမှာရှိတယ်ဆိုပဲရေပူကရှိတာပေါ့အဲ့တော့ကိုကျော်မင်းဆွေတို့ဒီ override အနေနဲ့ကြတော့ဘလို့တတ်မှတ်တယ်လဲဆိုတော့ဘယ်နေရာကနေ point A ကနေ point B ကိုသွားဖို့အတွက်ဘယ်ဈေးကြတယ်ဆိုတော့ဘလို့စံနှုန်းနဲ့တတ်မှတ်တယ်လဲဗျအ
ာကျွန်တော်တို့ကအဓိကဟိုမီတာစနစ်ကိုပဲအခြေခံပြီးတော့ကျွန်တော်တို့တက်ပေးတယ်ဗျာအဓိကတော့ကျွန်တော်တို့စနစ်ကကားပေါ်တက်လိုက်တာနဲ့ကျွန်တော်တို့ဒီမှာ mobile app ကနေပြီးတော့ပဲမီတာချိုးသွားလိုက်တယ်ဗျာအဲ့တို့သွားသလောက်ကိုပဲကြားသလောက်ရှင်းသွားရုံပဲဗျာ
Oway Ride ဟာဒီဟောပေါ်လုံးုံစိတ်ချမှုအတွက်လည်းရည်ရွယ်တယ်ပေါ့နော်စာတီထောင်ရတဲ့ရည်ရွယ်ချက်ထဲမှာဆိုတော့ဆိုကြပါစို့ Oway Ride စီးတဲ့ customer တယောက်ယောက်ကခီးတဲ့တယောက်ယောက်ကတခု Oway Ride ပေါ်မှာတခုဖြစ်သွားတယ်ဒါမှမဟုတ်တံပိုးကြီးတဲ့ပစ္စည်းတခုကျန်ခဲ့တယ်ဆိုရင်Oway Ride ကတာဝန်ယူတာတဘောကကျန်ခဲ့တဲ့ပစ္စည်းကိုပြန်ပေးတယ်လို့နောက်ဟိုဟာပေါ့ဟိုခီးတယ်တခုခုကိုတိလက်ရောက်ဖြစ်သွားတယ်တို့ဘာလို့မတော်မတရားပြုခံရတယ်မတရားဆက်ဆံခံရတယ်ဆိုလို့ရှိရင်ရောကုမ္ပဏီကနေပြီးတော့အဲ့ဒီဟိုဟာပေါ့ဒီ driver ကိုထိုက်တန်တဲ့အရေးယူမှုရှိသလားရော်ကြေးပေးတာမျိုးပါညာအဲ့လိုမျိုးပေါ့နော်ဟိုဘယ်လိုမျိုး responsibility ရှိပါလဲဟုတ်ကဲ့ကျွန်တော
်တို့မှာ process ကတော့အဓိကတော့ပြည့်မှုပုံမှန်မှုတည်တာပေါ့နော်ဟိုပုံမှန်အားဖြင့်ကတော့ကျွန်တော်တို့ပြောရတာကပြန်ခဲ့တဲ့စစ်စည်းတွေ99ရာခိုင်နှုန်းကတော့ data ပေါက်ပြန်ရပါတယ်ဗျာကျွန်တော်တို့တကယ်ကိုကားပေါ်မှာတိမ်ပေါင်းများစွာတန်တဲ့စစ်စည်းတွေတန်ခဲ့တာလေကျုံခဲ့ရပူပါတယ်ဖုန်းတွေဆက်ဆိုင်တွေတန်ခဲ့တာခဏခဏပဲပေါ့နော်အဲ့ဒါအကုန်လုံးကကျွန်တော်တို့ရာခိုင်နှုန်းပြန်ရအဓိကပါလဲဆိုတော့ကျွန်တော်တို့ရဲ့စနစ်မှာဒီကား driver တွေနဲ့ passenger တွေနဲ့ကားပေါ်ရောက်ပြီးဆိုတာနဲ့သူတို့ bad driver နဲ့ bad passenger သွားနေလဲဆိုတော့ data ကိုကျွန်တော်တို့ကတိမ်ပေးထားတယ်အော်ဘယ်လမ်းကြောင်းတွေကသွားရဲဆိုတော့ GPS တွေတာလေကျွန်တော်တို့မှာရှိနေတာဖြစ်တဲ့အတွက်အချိန်မီးကျွန်တော်တို့ကတစ်ခုဖြစ်လာရဲဆိုချက်ချင်း action ယူလို့ရတာဗျအဲ့တော့အဓိကကဘာလဲဆိုတော့အရင်တော့အဲ့လိုမျိုးဒီတာမန်တက္ကစီ driver တယောက်အနေနဲ့ကလမ်းပေါ်မှာကောက်ပြီးတော့တားရဲကောက်ပြီးသွားရဲဆိုရင်ဘယ်ရင်မောင်းနဲ့ဘယ် passenger နဲ့သွားထားလဲဆိုတာဘယ်သူမှမ data မရှိဘူးဘယ်သူမှလည်းမသိဘူးစီးသွားရဲဆိုလည်းဘယ်ကားစီးသွားရဲဆိုတာမသိဘူးလို့ driver နဲ့ဘယ် passenger ဆိုတာမသိဘူးကျွန်တော်တို့ကဟိုအားလုံးတရားနဲ့တရား communicate လုပ်လို့ရအောင်လို့ကျွန်တော်တို့လုပ်ပေးထားတဲ့ data ကကျွန်တော်တို့မှာရှိနေတာဖြစ်တဲ့အတွက်တခုဖြစ်လာရဆိုရင်ချက်ချင်းကျွန်တော်တို့က action လုပ်ရအောင်ပဲဗျ။နောက်တစ်ခုက driver တွေပေါ်မှာလည်းကျွန်တော်တို့သူတို့အနေနဲ့ကျွန်တော်တို့တတ်မှတ်ထားတဲ့စီကန်းတွေကိုဖောက်ပြက်ခဲ့တယ်ဆိုလို့ရှိရင်အသေးစားဆိုလို့ရှိရင်ကျွန်တော်တို့အစပိုင်းမှာ warning ပေးတယ်ပြီးရင်သူတို့ကို suspend လုပ်လိုက်တာပေါ့နော်။ device suspend လုပ်တယ်။နောက်တစ်ချိန်ထပ်ပြီးဖြစ်တဲ့ဆိုလို့ရှိရင်ကျွန်တော်တို့ system နဲ့ကနေပြီးတော့တစ်ခါ fire လုပ်လိုက်တဲ့အစီအစဉ်တွေကျွန်တော်လုပ်ကြတာရှိပါတယ်ဗျ
။ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဒီကုမ္ပဏီတစ်ခုစလုပ်ပြီဆိုလို့ရှိရင်ဒါ profitability ကတော့ဒါ bottom line ကတော့ဒါအဓိကအရေးကြီးတာကိုကုမ္ပဏီတွက်ကဘယ်လိုပဲဖြစ်ဖြစ်သ တို့အနေနဲ့ဘလောက်ပဲမုံမြတ်တဲ့စိတ်တွေပဲရှိရှိပေါ့နော်ဒါအများဆုံးရဖို့ကဒါအများဆုံးရမှလည်းဝန်ထမ်းတွေခန့်နိုင်မယ်တော့လုပ်ငန်းတို့ချက်နိုင်မယ်ဆိုတဲ့ဒီ bottom line ကတော့ရှိတာပေါ့ဆိုတော့ Oway Company နဲ့အနေနဲ့ကတော့ဒီ application တွေအတွက်ရင်းနှီးမြှုပ်နှံခဲ့ရတာနောက်ဒီတခြားဒီကိစ္စရဟိုပေါ့ admin ဘိုင်းနေမှာရင်းနှီးမြှုပ်နှံခဲ့ရတဲ့ဟာတွေဘာတွေနဲ့ရှင်းလိုက်လို့ရှိရင်အခုဒါ profitable ဖြစ်ပြီလားအများဆုံးအရာဘယ်လိုပြောလို့ရမလဲအဲ့ဒါကို
ကျွန်တော်တို့ဒီ OA ride hailing တခုလည်းပဲပြောမယ်ဆိုလို့ရှိရင်တော့profitable ဖြစ်နေတဲ့အဆင့်ကိုကြောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ
ကိုယ်စားဝင်လိုက်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပြီးတဲ့နောက်အခုသုတဆောင်လင်အမေရိကန်တခွင်စီစဉ်ကိုထုတ်လွှင့်ပေးပါတော့မယ်ရှင်အမေရိကန်မှာနေထိုင်နေကြတဲ့မြန်မာရွှေ့ပြောင်းအထူးနေထိုင်သူတွေအထူးတလဲရင်ဆိုင်ရလေရှိတဲ့ DUI လို့ခေါ်တဲ့အရက်မူပြီးကာမောင်းရမှာဥပဒေအရဘလို့အရေးယူခံရနိုင်တယ်လဲဆိုတာကိုပြီးခဲ့တဲ့သတင်းပတ်ကပြောပြပြီးသွားပါပြီအခုတစ်ပတ်မှာတော့အရက်တောက်ပြီးရင်မောင်းလို့မရအောင်အာဏာပိုင်တွေဘလို့စက်မှတ်ကင်တွယ်တယ်လဲဆိုတဲ့အကြောင်းကိုသိကြရမှာပါအင်ဒီယာနာပြည်နယ်ကအစိုးရလက်ထောက်ရှိနေမလွန်ခန့်ပိုက်ပါကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီရှင်
ဆိုတော့နောက်တစ်ခုကဒီမှာဆိုလို့ရှိရင်ကျွန်တော်တို့ကြားဘူးတာပေါ့လေဥမာတချို့အဲ့လိုမူးပြီးတော့ဟိုကားမောင်းတဲ့အတွေ့သူတို့ထောင်တန်းချမှတ်ရလောက်အောင်လည်းပဲဟိုပြစ်ဒဏ်ချမှတ်တာမျိုးမဟုတ်ဘဲနဲ့ဥမာ6လောက်မှာပဲဖြစ်ဖြစ်ပေါ့နော်ဟို GPS device ပေါ့လေကိုယ်ဘယ်နေရာမှာရောက်နေလဲဆိုတာကိုသိအောင်ပေါ့နော်ဆိုတော့အဲ့လိုဟာမျိုးတွေတက်ပေးထားတယ်ဒါမှမဟုတ်လို့ရှိရင်လည်းပဲမူးလို့ရှိရင်ကားမောင်းလို့မရအောင်ပေါ့နော်ကား engine နဲ့အဲ့ဒီ device တစ်ခုပေါ့လေတက်ထားပေးရတယ်ကိုကပါဇက်နဲ့မှုတ်ပြီးတော့ပါဇက်ထဲကနေပြီးတော့ဒီအယ်ကိုဟောပမာဏကများသွားတယ်ဆိုလို့ရှိရင်မော်တော်ကားကိုဆက်မနှိုးအောင်လှုပ်ထားတဲ့ဟာမျိုးပေါ့လေအဲ့လိုမျိုးတွေလည်းတက်ပေးထားတယ်ဆိုတာမျိုးကျွန်တော်တို့သိရတာရှိပါတယ်အဲ့ဒီအကြောင်းလေးရောနည်းနည်းရှင်းပြပါအောင
်ဟုတ်ကဲ့အဲ့လိုမျိုးတွေကဘယ်ချိန်မှာဆက်တက်ကြလဲဆိုတော့ဒီ pre trial အဆင့်ပေါ့နော်ပြစ်မှုရင်ဆိုင်မှုမလုပ်ခင်ပြစ်မှုဝန်ခံမှုမလုပ်ခင်ဒီ initial hearing ကနေစပြီးတော့ကြားနာရတဲ့အချိန်မှာအစိုးရရှိနေတဲ့တွေကဘာတောင်းလို့ရှိလဲဆိုတော့တရားသူကြီးကိုဒီလူကအရက်တောက်ပြီးတော့ကောင်းမောင်းနဲ့ပြစ်မှုခံရတဲ့အတွက်ကြောင့်မလို့သူ့ကိုဒီ pre trial adultery မှာ condition တခုအနေနဲ့ alcohol monitor နဲ့အိမ်မှာစောင့်ခိုင်းတယ် alcohol monitor စောင့်ရတယ်ဆိုတာကဒီ probation ဌာနကနေပြီးတော့သူတို့ကိုအချိန်ကိုသူတို့မှုတ်တတ်မှတ်ရတဲ့မှုတ်ရတဲ့အချိန်တွေရှိတယ်ဒီနေ့မှာ3-4ခါလောက်ပေါ့နော်ဘယ်အချိန်မှာဆိုမှုတ်ရမယ်ဆိုပြီးတော့သူတတ်မှတ်ထားတာရှိတယ်အဲ့ဒါတွေကိုလူကပုံမှန်မှုတ်နေရမယ်ဆိုတော့လို သူ့ရဲ့reason ကပါလဲဆိုတော့တကယ်လို့အရက်တောက်တယ်ဆိုလို့ရှိရင်အဲ့ဒီစက်ကနေပြီးတော့ probation ကိုအကြောင်းကြားမှာဖြစ်တယ်
။ဟုတ်ကဲ့ဆိုတော့အဲ့ဒါဆိုရင်အမှုကထပ်တိုးသွားတာပေါ့
တကယ်လို့အဲ့ဒါမျိုးတွေသူတောက်မိတယ်ဆိုလို့ရှိရင် probation ကျွလွန်တာဖြစ်သွားတယ်ပြစ်မှုနောက်တစ်ခုထပ်တိုးနိုင်တယ်။ဆိုတော့နောက် post trial ပေါ့နော်ဒီအမှုပြီးပြီးတဲ့အခါကျတော့ဒီပြစ်ဒဏ်အနေနဲ့တကယ်လို့ရင်ဆိုင်လို့ရှုံးသွားတာပဲဖြစ်ဖြစ်သူပြစ်မှုဝန်ခံလို့ရှုံးသွားတာပဲဖြစ်ဖြစ်ဆိုလို့ရှိရင်ပြစ်ဒဏ်အနေနဲ့ဟုတ်တယ်ထောင်ကြတာမျိုးကတိတ်မရှိဘူး။ဒါပေမဲ့ဒီပြစ်မှုဝန်ခံတဲ့အနေနဲ့အချက်လက်တော်တော်များများလောက်ခံတာရှိပါတယ် probation ကနေ supervise လုပ်ရတယ်ဆိုတော့သူတို့က random alcohol test လုပ်ရတယ်တကယ်လို့အရေးဆွဲလန်းခြင်းရှိတယ်ဆိုလို့ရှိရင် treatment လိုအပ်တယ်ဆိုလို့ရှိရင် treatment တွေ evaluation တွေလုပ်သူတို့ကလုပ်ရပါတယ်နောက်တစ်ခုက GPS တက်ထားတယ်ဆိုတာကတော့တချို့တွေကဒီ home detention အနေနဲ့ခံရတဲ့လူတွေပြစ်ဒဏ်ခံရတဲ့လူတွေဖြစ်နိုင်တယ်တကယ်လို့ home detention ဆိုလို့ရှိရင်ထောင်ချမဲ့အစားအိမ်မှာအကျဲချုပ်တာပေါ့နော်ဆရာကကြတော့ကို GPS တက်ထားပေးတာကပါလဲဆိုတော့တကယ်လို့အိမ်ကနေအပြင်ဘက်ထွက်သွားတယ်ဆိုလို့ရှိရင်အဲ့ဒီ GPS ကနေပြီးတော့ဒီ probation ဌာနကို alert လုပ်မှာပေါ့နော်သတင်းပို့မှာဖြစ်တယ်ဆိုတော့ဘယ်သွားနေလဲဆိုတော့သိအောင်လို့ GPS ကိုတက်ထားခြင်းဖြစ်တယ်ဒါကြလို့ကြလို့ရှိရင်ဒီကားထဲမှာသူတို့ထည့်ထားတဲ့ set ကတော့ interlock ignition လို့ခေါ်ပါတယ်ဆိုတော့အဲ့ဒါတွေကကားနှိုးလို့မရအောင်တက်ထားတဲ့ဆက်မျိုးတွေလည်းစောင်းခိုင်းတာလည်းဖြစ်နိုင်ပါလေ
။ဟိုပြည်နယ်တစ်ခုနဲ့တစ်ခုမှာရောဒီလိုအမှုမျိုးကိုပေါ့လေဟိုကင်တွယ်ပုံကအတူတူပဲလားခင်ဗျ။
State တနေရနဲ့တနေရနဲ့ကတို့ကဥပဒေကိုရွေးပိုင်권ရှိတယ်လောက်ပိုင်권ရှိရယ်ပေါ့နော်။ဆိုတဲ့အခါကျတော့ဒီကျမကတော့ဒီ Indiana မှာ license ရတယ်ဆိုတော့ Indiana ရဲ့ဥပဒေကိုကျွန်တော်ပြောခြင်းဖြစ်တယ်။ဆိုတော့ဒီကျမပြောတဲ့ဒီဥပဒေတွေကဒီလို State တွေရဲ့လိုက်နာတဲ့ဥပဒေတွေလည်းဖြစ်ကောင်းဖြစ်နိုင်တယ်။သူတို့နဲ့လွဲသွားတဲ့ဟာတွေလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ဆိုတဲ့ဟာကိုအရင်ကျွန်မပြောချင်တယ်။ဆိုတော့ဒီ Indiana မှာဒီလိုမျိုး DUI နဲ့မိပြီဆိုလို့ရှိရင်ပထမဦးဆုံးမိတဲ့အချိန်က misdemeanor နဲ့ပြစ်ဒဏ်သတ်မှတ်ခံရတယ်။ misdemeanor A ဆိုတာကပြစ်ဒဏ်မျိုးစားပေါ့နော်။အမှုသေးပေါ့ A အနေနဲ့သတ်မှတ်ခံရမယ်။ဒုတိယအကြိမ် DUI နဲ့ပြန်မိပြီဆိုလို့ရှိရင်ဥပမာ9နှစ်တော်တွင်းမှာဒုတိယအကြိမ်မိတယ်ဆိုလို့ရှိရင်ဒီ miss ဒီပြစ်မှုပဲနော် misdemeanor ကနေအမှုကြီး felony အနေနဲ့ပြစ်ဒဏ်သတ်မှတ်ခြင်းခံရတယ်။ misdemeanor ကနေ felony လိုမျိုးပုံမြင့်လေလေသူတို့ရဲ့ဒဏ်ကလည်းပုံမြင့်လေလေဖြစ်တယ်။ဥပမာအဖြစ်ထောင်ကျတာနိုင်တာကတော့ misdemeanor ကတစ်နှစ်အထိထောင်ကျနိုင်စွမ်းရှိတယ်။ felony အနေနဲ့ felony 6ပေါ့နော်။ felony တဲ့မှာအနည်းဆုံးဖြစ်တဲ့6 level က felony က654321အဲ့လိုမျိုး level ရှိတယ်။6ကအနည်းဆုံး1ကအမြင့်ဆုံး။ဆိုတော့ဒီ felony 6နဲ့မိခံရပြီဆိုရှင်ထောင်တန်းကအနည်းဆုံးတစ်နှစ်ကနေအများဆုံး3နှစ်ထိလောက်ကိုကျနိုင်စွမ်းရှိတယ်။ဆိုတဲ့အခါကျတော့သူကသူ့ရဲ့ဖြစ်တယ်နေကပေါ်ပေါ်များများလာတယ
်။မူပြီးမောင်းတာကိုပထမဆုံးအကြိမ်မိတာနဲ့နောက်ပိုင်းမှလည်းပဲပေါ့လေ။ဟိုမူပြီးတော့မောင်းနေဆိုတာကိုထပ်မိတယ်ဆိုလို့ရှိရင်ပြစ်ဒဏ်ကရောဘယ်လိုကောက်ရပါလဲ
။ပထမဦးဆုံးအကြိမ် DUI မိတယ်ဆိုလို့ရှိရင် misdemeanor အနေနဲ့မိတယ်ဆိုရင် license ကအနည်းဆုံးရက်30လာရက်60ကနေပြီးတော့အများဆုံး3နှစ်အထိ license ပိတ်နိုင်ခွင့်ရှိတယ်ဆိုတဲ့အမျိုးလည်းရှိတယ်။တကယ်လို့ felony အနေနဲ့ရပြီဆိုလို့ရှိရင်တော့3နှစ်အထိကို license ပိတ်နိုင်ပိတ်ကောင်ပိတ်နိုင်မယ်ဆိုတော့ပြစ်ဒဏ်ပေါ့နော်အနေနဲ့တစ်ခုလည်းရှိသေးတယ်။ဆိုတော့ဒီ license ပိတ်တယ်ဆိုတော့ကသူတို့က guilty plea မယူခင်အဲ့ဒီသွေးစစ်တဲ့အခါကျလို့ရှိရင် lab result ရလာပြီဆိုတာနဲ့ကို license ကိုပိတ်နိုင်တယ်။ဆိုတဲ့အခါကျတော့ case ကမပြီးခင်လဲ license ပိတ်ပြီးတာဖြစ်ကောင်ဖြစ်နိုင်ပါတယ်။ဆိုတော့ case ကသူတို့ကပြစ်မှုဝန်ခံတဲ့အချိန်ပဲဖြစ်ဖြစ်ပြစ်မှုရင်ဆိုင်လို့ရှုံးတဲ့အချိန်ပဲဖြစ်ဖြစ်ဆက်ပြီးတော့အဲ့ဒီအချိန်ကနေတရားသူကြီးကဆက်လက်ပြီးတော့တတ်မှတ်ခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီအချိန်ကနေပြီးတော့ဆက်လက် license ပိတ်ဖို့လဲတတ်မှတ်နိုင်ပါတယ်။
အခုလိုအမှုရင်ဆိုင်ရတာအပြင်နောက်ကိုမူးပြီးတော့မမောင်းရဲအောင်ပေါ့လေတက်ဆိုင်ရကဘလူးကင်တွေထိန်းချောင်းလေဆိုတော့ရောရှင်းပြပြောအောင
်ဟိုဒီ UI မိပြီဆိုလို့ရှိရင်တော့ပတ်စံကရှင်းနေကငားရတယ်ပေါ့နော်ပြီးလို့ရှိရင် probation card တွေပေးရတယ် fine တရားသူကြီးကနေပြီးတော့ဒီ fine တက်မှတ်တယ်ဆိုရှင် fine တွေပေးရတယ်ဆိုတော့အစနဲ့အဆုံးထိတတော်ကိုအများကြီးလုံးလုံးရတယ်ပေါ့နော်ပတ်စံလည်းအများကြီးကုန်တယ်အလောက်ကလည်းယုံခဏခဏတရားယုံခဏခဏသွားတဲ့အခါကျတော့ခဏခဏခွင့်ယူရတယ်ပြီးတော့တကယ်လို့ license ပိတ်သွားတယ်ဆိုလို့ရှိရင်အများအား license ပိတ်မှာပဲ DUI နဲ့ဆိုလို့ရှိရင်ဆိုတော့ကားမောင်းဖို့အလုပ်လုပ်ဖို့အများအားခက်လာတယ်ဆိုတဲ့အခါကျတော့သူရဲ့နောက်ဆက်တွဲပြဿနာတွေကအရန်ကိုများတယ်လေဆိုတဲ့အခါကျတော့ကျွန်မပါရီပြောလို့ရှိလဲဆိုတော့သူတို့ကအရက်တောက်မယ်ဆိုလို့ရှိရင်အရက်မတောက်နဲ့လို့ဘယ်သူမှပြောတာမဟုတ်ဘူးဒါပေမဲ့အရက်တောက်မယ်ဆိုလို့ရှိရင်ကားမောင်းဖို့အရေးကြီးတယ်တကယ်လို့တောက်မယ်ဆိုလို့ရှိရင် Uber လိုက်ဖို့ taxi နဲ့ယူဖို့ပေါ့နော်အဲ့လိုမျိုးအသွင်သွင်းချက်တွေ focus လုပ်တယ်
။ဟုတ်ကဲ့ဟုတ်နောက်ဆုံးမိကမှာအမေရိကန်မှာကတော့ဒီနီးပညာသုံးပြီးတော့လူတွေရဲ့နောက်ကျောင်းရာသွင်းကိုအလွယ်တကူသိရအောင်လုပ်ထားတာဆိုတော့ဒီလိုမျိုးကိုကပြစ်မှုတွေရှိတယ်ဆိုရင်ဟိုဘလောက်ထိအောင်ကို့အတွက်ထိခိုက်နိုင်မှာလဲ
။ဒီလိုမျိုးအရင် charges တွေရှိတဲ့အားဖြင့်ဥပမာအလုပ်လျှောက်တယ်ဆိုလို့ရှိရင်သူတို့ကဒီနိုင်ငံမှာလက်ပွေနှိပ်တယ်ဆိုလို့ရှိရင် criminal history အများအားပေါ်လာပါတယ်။ဆိုတဲ့အခါကျတော့ဒီအလုတ်လုတ်ရဖို့အခွင့်အရေးပေါ့နော်အများကြီးဆုံးရှုံးနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီ criminal record ရှိနေတယ်ဆိုတော့ရှင်ဒီအလုတ်ရှင်တွေက criminal record မရှိတဲ့လူကိုအရင်ယူမှာပဲဆိုတော့အဲ့လိုမျိုးတွေအခက်အခဲတွေဖြစ်နိုင်တယ်နောက်တစ်ခုကဒီလိုမျိုးအပြစ် criminal charges တွေများခြင်းအားဖြင့် refugee တွေလာတာပဲဖြစ်ဖြစ်ဒီပြည်နိုင်ငံတွေလာလို့ရှိရင်ဒီနိုင်ငံသား US citizen မဖြစ်သေးဘူးဆိုလို့ရှိရင်ဒီ immigration ဥပဒေရဲ့အောက်ကနေပေါ့နော်အများအားဖြင့်သူတို့ကပြည်နေနဲ့ပေးနိုင်ခွင့်ရှိသလားပြင်းနေတဲ့ပေးနိုင်တဲ့အမှုမျိုးဖြစ်သွားသလားဆိုတာကိုတို့အများအားကြည့်ပါတယ
်ကိုအောင်အစီအစဉ်တက်ဆက်ပေးနေတဲ့တုတ္တဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာပါရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံဟာသူ့ရဲ့အဓိကဖွံ့ဖြိုးရေးကဏ္ဍတွေအတွက်လွန်ခဲ့တဲ့နှစ်အတော်ကြာကလေးကလူအားရောငွေအားပါအလုံးရင်းချပြီးရင်းနှီးမြှုပ်နှံခဲ့ပါတယ်။ဒါကြောင့်ရလကောင်းကောင်းတွေရလာသလိုဘင်္ဂလားဒေ့ရှ်နိုင်ငံမှာတိုးတက်မှုတွေလည်းရှိလာခဲ့တာဖြစ်ပါတယ်။ပုံမှန်စီးပွားရေးကြီးထွားနှုန်းနှစ်ဆင့်600ခန့်လုံးရှိလာတာဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆင်းရဲခြင်းကနေလွတ်လာစေသလိုကမ္ဘာဘဏ်ကသတ်မှတ်ထားတဲ့အလက်လက်တန်းဝင်ငွေအနှိမ်ဆုံးအဆင့်ကနေကျော်လာပြီးဖြစ်ပါတယ်။လာမယ့်9နှစ်တာကာလ2027မှာဆင်နွှဲမယ်နိုင်ငံရဲ့အနှစ်90လောက်လွတ်လပ်ရေးနေ့မှာတော့ကမ္ဘာဘဏ်သတ်မှတ်တဲ့အလဲလက်တန်းဝင်ငွေရှိတဲ့နိုင်ငံဖြစ်ပါမယ်လို့မျှော်လင့်ထားတာပါကုလသမဂ္ဂထောင်စုနှစ်ရည်မှန်းချက်ရဲ့အဓိကတော့ချက်အတွက်ဘင်္ဂလားဒေ့ရှ်ရဲ့တိတိတသာတိုးတက်မှုဟာလျှို့ဝှက်ချက်တရတော့မဟုတ်ပါဘူးဒီရေရှည်ဖွံ့ဖြိုးရေးပန်းတိုင်အောက်မှာအလားတူတိုးတက်မှုတွေရနိုင်တယ်ဆိုတာကိုယုံကြည်ပါတယ်လို့ USAID အဖွဲ့ဒါရိုက်တာဂျနီနာဂျေရူဆယ်စကီကမကြာသေးခင်ကပဲချင်းပါခဲ့တဲ့ 2018 Bangladesh Phunphyoe Forum အဖွဲ့မင်းကောမှာပြောကြားခဲ့တာပါ။ဒါပေမဲ့အခုလိုတိုးတက်မှုတွေနဲ့နောက်တစ်ဆင့်တက်နိုင်ဖို့ဆိုရင်တော့ Bangladesh ဟာသူ့ရဲ့ဒီအောင်မြင်မှုတွေမှာလည်းရပ်မနေသင့်ပါဘူး။ပထမအနေနဲ့ရင်းနှီးမြှုပ်နှံမှုတွေကိုဆက်ပြီးလုပ်ဖို့လိုပါတယ်။အထူးသဖြင့်အခြေခံအဆောက်အုံတွေနဲ့ပြန်ပြည့်မြဲစွမ်းအင်တွေမှာမြှုပ်နှံဖို့ပါ။ဒါအပြင်ဒေတာရင်းကုန်သွယ်ရေးမှာကျုံ့နေရတဲ့အခက်အခဲတွေကိုလည်းဖောက်ထွက်နိုင်ဖို့အတွက်လုပ်ရမှာဖြစ်ပါတယ်။ဒုတိယအနေနဲ့ကတော့သူ့ရဲ့အုတ်ချုပ်မှုဆိုင်ရာအခြေခံအဆောက်အုံတွေကိုခင်မီအောင်လှုပ်ဆောင်ရမှာဖြစ်ပြီးမူဝါဒဆိုင်ရာအသိဉာဏ်ကျွယ်လာစေတဲ့ဆွေးနွေးငင်းခုန်မှုတွေကြေကြေပြန့်ပြန့်ဆက်ပြီးလှုပ်ဆောင်ရမှာဖြစ်ပါတယ်။ဒါအပြင်လူမှုအဖွဲ့အစည်းနဲ့သတင်းမီဒီယာကန့်သက်ချုပ်ချယ်တဲ့ဥပဒေတွေနဲ့ပတ်သက်ပြီးကောင်းဖို့ရည်ရွယ်ပေမဲ့ဆိုးကျိုးဖြစ်စေမဲ့ထုတ်ပြန်မှုတွေကိုရှောင်ကျဉ်ဖို့ဖြစ်ပါတယ်။ကန့်သက်ချုပ်ချယ်မှုတွေဟာအုပ်ချုပ်မှုကောင်းကျက်အတွက်အကျိုးမဖြစ်ထွန်းပါဘူး။တတိယအနေနဲ့ဆိုရင်တော့ကမ္ဘာစီးပွားရေးမှာအမြန်ပါဝင်ဆောင်ရွက်လာဖို့အတွက်ဘင်္ဂလားဒေ့ရှ်လူငယ်တွေကိုအရေးသွေးရှိတဲ့ပညာရေးနဲ့ကျောင်းကျိုးသုံးသပ်နိုင်စွမ်းရှိအောင်လုပ်ပေးရမှာဖြစ်ပြီးဒီလိုလှုပ်တာဟာလူငယ်တွေစီးပွားရေးနဲ့ရင်းနှီးပြီးကျွမ်းကျင်မှုရှိလာစေနိုင်ပါတယ်။နောက်ဆုံးအချက်အနေနဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းပုံစံအားလုံးမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေပါဝင်ဆောင်ရွက်မှုကိုတိုးမြှင့်ပေးရမှာဖြစ်ပါတယ်။ဒါကိုအတော်ကြီးအလေးထားဖို့အထူးသဖြင့်ကျန်းမာခွဲခြားဆက်ဆံတဲ့အကျန်းဖက်မှုတွေနဲ့ကလေးသင်ငယ်လက်ထပ်ထိမ့်များတာကိုအကာအကွယ်ပေးဖို့တိုက်တွန်းလိုက်ကြောင်း USAID အဖွဲ့ဒါရိုက်တာကပြောပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံဟာအလွန်အမင်းဆင်းရဲတဲ့နဲ့နေသူတန်ပေါင်းများစွာကိုဆင်းရဲတဲ့တွေကနေဆွဲထုတ်နိုင်ခဲ့တဲ့သိကြီးမားတဲ့အောင်မြင်မှုရအောင်လုပ်နိုင်တယ်ဆိုတာကိုပြသနိုင်ခဲ့တာပါ။ဒါကြောင့်နောက်ထပ်ဆက်ပြီးလုပ်ရမယ့်အလုပ်တွေဟာကြီးမားပေမဲ့ပိုထရောက်ပြီးပိုကောင်းတဲ့ဥတီချက်ထားတဲ့အစိုးရအစီအစဉ်မျိုးတွေနဲ့နည်းနည်းလောက်ဆက်ပြီးလှုပ်ဆောင်နိုင်မယ်ဆိုရင်သိကောင်းတဲ့အလားအလာရှိပါကြောင်းလည်းပြောကြားခဲ့ပါတယ်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုနားဆင်ခဲ့ရတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ရှင်။သူအင်္ဂါနေ့မနက်ပိုင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုဦးကျော်စံသားကပြောပြပေးပါဦးမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမှာလူအများပြားသေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေတောက်လျှောက်ပြုလုပ်ခဲ့တဲ့အာဖဂန်တာလီဘန်တွေနဲ့မဆွေးနွေးလို့ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဝါရှင်တန်မြို့တော်ကိုအလဲပါရောက်ရှိနေရတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေနဲ့အလုတ်ကိစ္စဆွေးနွေးရတဲ့နေ့လယ်စာစာပွဲမှာသမ္မတဒေါ်နယ်ထရမ့်ကအဲ့လိုပြောကြားလိုက်ကြပါလုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာအခုခရီးစဉ်အတွင်းအီရန်ဒုံးကျည်အစိပ်ပိုင်းတွေဆိုတဲ့ပစ္စည်းတွေလည်းဆန့်စစ်ကြမယ်လို့ယူဆရပါတယ်။ဒီပစ္စည်းတွေဟာယမန်နိုင်ငံဟူတူသဘုံတွေကိုအီရန်ကတရားမဝင်လက်နက်ထောက်ပံ့နေတယ်ဆိုတာမငြင်းကွက်နိုင်တဲ့အထောက်အထားတွေဖြစ်တယ်လို့လည်းနီကီဟေလီကပြောကြားထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ရဲ့ဒုတိယအကြီးအကဲအန်ဒရူးမက်ကေဖာအငင်းဆိုင်ဖို့သတင်းပတ်ပဲလူရတဲ့အချိန်မှာရာထူးကနှုတ်ထွက်သွားပါတယ်။မကိဖာနိုင်ငံရေးအရဘယ်လိုက်သူတယောက်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကလူသိရှင်ညာဝေဖန်ခဲ့မှုပါတယ်။အသက်49နှစ်အရွယ်မစ္စတာမကိဖာ FBI ဒုတိယညွှန်ကြားရေးမှူးရာထူးကနေမလာကြရင်ပင်စင်အပြင်းနဲ့အငင်းကြီးဖို့စီစဉ်နေထားဖြစ်ပေမဲ့ခွင့်ရစောယူပြီးရုံးမတက်တော့ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့တာဝန်ရှိသူကပြောပါတယ်။ဒီကနေ့ဒေသစံတော်ချိန်အမေရိကန်ပြည်ထောင်စုဒေသစံတော်ချိန်29 January အင်္ဂါနေ့ညမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အခြေကျမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ဒီမိန့်ခွန်းမှာအမေရိကန်ပြည်သူတွေနဲ့အမေရိကန်ပြည်ထောင်စုကမှန်ကန်တဲ့လမ်းကြောင်းပေါ်မှာရောက်ရှိနေကြောင်းပြောကြားလိုက်မယ်လို့ယူဆရပါတယ်ခင်ဗျာ
အင်္ဂါနေ့မနက်ခင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုဦးကျော်စံသာပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကဦးဆံမိုးဝေဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်အင်္ဂါနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.